Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှိမှာခင်ဗျာမလ27ရက်တနင်္လာနေ့ညပိုင်း view မြန်မာပိုင်းအစီအစဉ်လေးကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတရားစတင်ထုတ်လွှင့်ပေးနေပါပြီမြန်မာစံတော်ချိန်ည9:00ကနေ 10:00 အထိထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုတော့လိုင်းနိုမီတာ19 25 30တို့အပြင်လိုင်းနိုမီတာ190တို့ကနေဓာတ်ရိုက်နားဆင်နိုင်ကြသလို view မြန်မာပိုင်းရဲ့ Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းဓာတ်ရိုက်ကြည့်ရှုနားဆင်နိုင်ကြပါခင်ဗျာဒီကနေ့မှာစီစဉ်မှုဖြစ်တဲ့ကျွန်တော်ဇော်ဝလန်ကဆောင်ရွက်ပေးသွားမှာပါဒီကနေ့သောတာရှင်တို့နားဆင်ကြရမယ်ထိတ်တန့်ရောက်သတင်းတွေမှာဆိုရင်တော့မြန်မာစစ်တပ်ကရိုဟင်ညာတွေအပေါ်လူမျိုးရုံးတပ်ဖြတ်မှုကျူးလွန်ခဲ့တယ်လို့အမေရိကန်အစိုးရကကြေညာလိုက်ပါတယ်မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်ကမ္ဘောဒီးယားနိုင်ငံသားရဲ့ဝန်ကြီးဟာသူ့ရဲ့၃ရက်ကြာမြန်မာနိုင်ငံခီးစဉ်ဒီကနေ့စတင်ပါတယ်ခီးသည်133ဦးတင်ဆောင်လာတဲ့ China Eastern လေကြောင်းလိုင်းခီးသည်တင်လေရင်ပြုတ်နိုင်ငံထဲမှာဒီကနေ့ပြတ်ကျသွားခဲ့ပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေအပြင်သတင်းပေးပို့ချက်တွေမှာဆိုရင်တော့
ဆံပွဲဟိုတူတော်လေးခက်တယ်အဲ့လိုဆံရတဲ့အခွင့်မပေးတာသူတို့ကပို့လို့ရှိရင်သူတို့ကစီတော့ဟိုဒီလိုတွေ့တယ်ဆိုရင်သူတို့ကကာယောလူရောစီရောကိုသိင်းတာဆိုလေ
ရှမ်းပြည်နယ်အတွင်းကစစ်ဘေးရှောင်ဒုက္ခသည်တွေဆန္ဒရိက္ခအခက်အခဲဖြစ်နေတဲ့သတင်းတင်ပို့ချက်ကိုဥစွာနှာစင်ကြရမှာပါအဲ့နောက်မှာတော့အိန္ဒိယနယ်စပ်မီဇိုရမ်ပြည်နယ်ဘက်ကိုထွက်ပြေးသွားကြတဲ့ဒုက္ခသည်တွေရဲ့အခက်အခဲမြန်မာနိုင်ငံကိုဒီကနေ့ဝင်ရောက်တိုက်ခတ်ဖို့ရှိတဲ့မုံတိုင်းအခြေအနေနဲ့ထိုင်းမြန်မာနယ်စပ်ကဒုက္ခသည်တွေရာသီဥတုဆိုးဝါးလို့အခက်အခဲကြုံနေရတာစတဲ့သတင်းတင်ပို့ချက်တွေကိုနှာစင်ကြရဖို့ရှိပါတယ်အပတ်စဉ်ကာလတွေမှာဆိုရင်တော့သတင်းတော်မဆုစီးပွားရေးကဏ္ဍဗလော့ဂါတွေပြောသမျှအစီအစဉ်နဲ့တက်တိုင်အောင်သတင်းလွှာစတာတွေကိုနားဆင်ကြရမှာပါဒါတွေကိုမတင်ဆက်ခင်အခုအရင်ဆုံးတော့နောက်ဆုံးရရှိထားတဲ့သတင်းတွေကိုဥတ္တမောင်တန်းနဲ့နန်းလောင်တို့ကတင်ပြပေးကြမှာပါခင
်ဗျာမြန်မာစစ်တပ်ဟာလူမျိုးတုံးတပ်ဖြတ်မှုကိုကျွလွန်ခဲ့တယ်လို့ဒီကနေ့တနင်္လာနေ့မှာအမေရိကန်ကတရားဝင်ကြေညာလိုက်ပါတယ်ဝါရှင်တန် DC မှာရှိတဲ့ဂျူးတွေကိုအစုလိုက်ပြုံလိုက်တပ်ဖြတ်ခဲမှုအောက်မေ့ပွဲပြတိုက်မှာအမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကန်ကအခုလိုပြောခဲ့တာဖြစ်ပါတယ
် As I've determined that members of the Burmese military committed genocide and crimes against humanity against
အမေရိကန်ပြည်တော်စုဟာလူမျိုးတုံးတပ်ဖြတ်မှုခုနှစ်ခုကိုဆုံးဖြတ်ကြေညာခဲ့ပြီးပါပြီဒီကနေ့ရှိခုပြောက်ပါမြန်မာစစ်တပ်ဟာရိုဟင်ဂျာလူမျိုးတွေအပေါ်လူမျိုးတုံးတပ်ဖြတ်မှုကျူးလွန်ခဲ့တယ်လို့ကျွန်တော်ဆုံးဖြတ်လိုက်ပါတယ်လို့နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကန်ကပြောသွားခဲ့တာပါအမေရိကန်နိုင်ငံသားရေးဝန်ကြီးဟာပြလိုက်မှာပြထားတဲ့လူမျိုးတုံးတပ်ဖြတ်မှုသို့တောရလန်ပြပွဲကိုလည်းကြည့်ရှုခဲ့ပါတယ်။ဒီလိုကြေညာလိုက်တဲ့အတွက်စစ်ကောင်စီအပေါ်အေးအေးယူမှုအသစ်တွေချတာမျိုးရှိကြမှာတော့ရှိမှာပါ။ဒါပေမဲ့စစ်ကောင်စီအပေါ်မှာတော့နိုင်ငံတကာဖိအားကတိုးလာမှာဖြစ်ပါတယ်။အခုလိုကြေညာတာကိုလူသားချင်းစာနာထောက်ထားရေးအဖွဲ့တစ်ဖွဲ့ဖြစ်တဲ့နိုင်ငံတကာဒုက္ခသည်များအဖွဲ့ Refugees International ကကြိုဆိုလိုက်ပြီးရေနံနဲ့သဘာဝတမွေကဏ္ဍကိုပိတ်ဆို့အေးအေးယူဖို့ဆော်လိုက်ပါတယ်။2019ခုနှစ်ကစစ်တပ်ကရခိုင်မြောက်ပိုင်းကိုစစ်ဆင်ခဲ့ရမှာရိုဟင်ဂျာလူမျိုးတွေပေါ်ဖိနှိပ်တပ်ဖြတ်ခဲ့တာတွေရှိခဲ့တယ်လို့ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့အပါအဝင်နိုင်ငံတကာလူ့အခွင့်အရေးအဖွဲ့တွေကပြောခဲ့ကြပါတယ်။အာဏာသိမ်းပြီးနောက်ပိုင်းမှာလည်းစစ်တပ်ကလူမှုအုံကြွပုံကံမှုကိုဖိနှိပ်ခဲ့ရမှာစစ်ရာဇဝတ်မှုကိုကျူးလွန်ကြောင်းပြောနိုင်တဲ့လုပ်ရက်တွေရှိခဲ့တယ်လို့ကုလသမဂ္ဂလူ့အခွင့်အရေးကောင်စီကမကြာမီကအစီရင်ခံစာတောင်းထုတ်ပြန်ခဲ့ပါတယ်။မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်ကမ္ဘောဒီးယားနိုင်ငံသားရေးဝန်ကြီးဟာဒီကနေ့တနင်္လာနေ့မှာနေပြည်တော်ကိုရောက်ရှိလာခဲ့ပြီးဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့တွေ့ဆုံခဲ့ပါတယ်။၃ရက်ကြာခီးစဉ်မှာကမ္ဘောဒီးယားနိုင်ငံသားရေးဝန်ကြီးနဲ့အတူအာဆီယံအထူးမူချုပ်လင်ဂျော့ခွိုင်လည်းလိုက်ပါလာခဲ့ပါတယ်။အာဆီယံကချမှတ်ထားတဲ့သဘောတူညီချက်၅ရပ်အကောင့်တွေဖော်ရေးလူသားချင်းစာနာထောက်ထားမှုကူညီပေးရေးအတွက်လိုအပ်တဲ့အခြေအနေတွေနဲ့အာဆီယံနဲ့ပူးပေါင်းဆောင်ရွက်ရေးတို့ကိုဆွေးနွေးခဲ့ကြတယ်လို့စစ်ကောင်စီရဲ့သတင်းထုတ်ပြန်ချက်မှာပြောထားပါတယ်။ယခုခီးစဉ်သည်ပထမဆုံးခြေလှမ်းလို့လဲထုတ်ပြန်ချက်ကဆိုပါတယ်။အာဆီယံအထူးကိုယ်စားလှယ်ရဲ့ခီးစဉ်ဟာပေါင်းဝင်ပတ်သက်သူတွေကအသီးသီးထိတ်ထုတ်ကြပြီးအကြမ်းဖက်တာတွေအဆုံးသတ်သွားစေဖို့အခြေအနေတွေကိုဖန်တီးဖို့ရည်ရွယ်တယ်လို့ကမ္ဘောဒီးယားနိုင်ငံသားဝန်ကြီးဌာနကတောက်ချာနေကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဒါ့အပြင်လူသားချင်းစာနာထောက်ထားရေးအကူအညီပေးရင်းနဲ့ပေါင်းဝင်ပတ်သက်နေကြတဲ့အဖွဲ့တွေအကြားနိုင်ငံရေးရာဆွေးနွေးရေးကိုလည်းအားပေးဖို့လည်းဖြစ်ပါတယ်လို့ကြေညာချက်ကပြောခဲ့ပါတယ်။သူဟာပဋိပက္ခဖြစ်နေတဲ့အဖွဲ့တွေအကြားမှာတရားဖြစ်ပေမဲ့စစ်ကောင်စီနဲ့သူ့အကြားပုတ်တိုက်မှုတွေမဖြစ်စေတဲ့နည်းလမ်းနဲ့ပဲသူ့လုပ်ငန်းတွေကိုဆောင်ရွက်မယ်လို့ကမ္ဘောဒီးယားနိုင်ငံသားရေးဝန်ကြီးကဆိုပါတယ်။အာဆီယံရဲ့သဘောတူညီချက်၅ရပ်ကတော့အကြမ်းဖက်တာတွေချက်ချင်းရဆိုင်ဖို့ပတ်သက်နေကြတဲ့လူပုဂ္ဂိုလ်အဖွဲ့အစည်းတွေကြားဆွေးနွေးညှိနှိုင်းကြဖို့အာဆီယံအထူးကိုယ်စားလှယ်ကကြားဝင်ဖြန့်ဖြေညှိနှိုင်းပေးဖို့ ASEAN လမ်းကြောင်းကနေလူသားချင်းစာနာထောက်ထားမှုအကူအညီပေးဖို့ ASEAN နဲ့ပူးပေါင်းဆောင်ရွက်ပြီး ASEAN ထူးခြားစလဲကိုလာရောက်ခွင့်ပေးဖို့ဆိုတဲ့အချက်၅ချက်ဖြစ်ပါတယ်။မာရီပေါ့မြို့ကိုတနင်္လာနေ့မှာနောက်ဆုံးထားလက်နက်ချဖို့ရုရှားကရာဇသံပေးထားတာကိုယူကရိန်းကပယ်ချလိုက်ပါတယ်။ဒီချိန်မှာပဲရုရှားတပ်တွေကယူကရိန်းမြို့တော်ကီဖ်ကိုပို့ပြီးတိုက်ခိုက်နေပါတယ်။လက်နက်ချဖို့စကားပြောစရာမရှိပါဘူး။ရုရှားတွေကိုပြောထားပြီးပါပြီလို့ယူကရိန်းဒုတိယဝန်ကြီးချုပ်ဖာရာရှိုကယူကရိန်းယန်ပရာဗရာသတင်းစာကိုပြောပါတယ်။မာရီယူပေါ့မြို့ကနေလူတွေထွက်နိုင်အောင်လမ်းကြောင်းဖွင့်ပေးတင်တယ်လို့သူကတောင်းဆိုလိုက်ပါတယ်။တနင်္လာနေ့အယုံမတက်မီမှာလက်နက်ချကြဖို့ရုရှားကရက်စတန်ပေးထားခဲ့တာပါ။လက်နက်ချဖို့ညင်းဆိုတာဟာလူစိုးတမျှတွေဘက်ကရက်တာဖြစ်တယ်လို့ရုရှားကဆိုပါတယ်။ညကကြီးပြုတ်ကဈေးတစ်ခုကိုလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တဲ့အတွက်လူ၄ယောက်သေဆုံးသွားခဲ့ပါတယ်။တနင်္လာနေ့ကကြီးပြုတ်မြောက်ပိုင်းမှာတိုက်ပွဲကျင်းထခဲ့ပြီးရုရှားတပ်တွေဟာရှေ့မတိုးနိုင်သေးပဲကြီးပြုတ်လည်းကနေ25ကီလိုမီတာကျော်မှာပဲရှိနေသေးတယ်လို့ဗြိတိန်ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။ရုရှားနဲ့ယူကရိန်းသဘောတူညီချက်မရခဲ့ဘူးဆိုရင်ဒါဟာတတိယကမ္ဘာစစ်လို့အတိတ်ပဲရတဲ့အကြောင်းယူကရိန်းသမ္မတဗိုလိုဒီမာဇယ်လန်စကီက CNN သတင်းဌာနရဲ့ Farid Zakaria အစီအစဉ်မှာပြောလိုက်ပါတယ်။ဒီကနေ့တနင်္လာနေ့မှာပဲ American ပြင်သစ် Germany Italy နဲ့ Britain တို့ဟာ online ကနေပူးပေါင်းဆောင်ရွက်ရေးအစည်းအဝေးတရကျင်းပမှာပါ။ Ukraine ဒုက္ခသည်သုံးသန်းခွဲနီးနီးအရေးအတွက်ဟာသူတို့လက်ခံနိုင်စွာကုန်တဲ့အဆင့်ကိုရောက်နေပြီလို့ဘုံဥရောပတိုင်းပြည်တွေကတာဝန်ရှိသူတွေကတနင်္လာနေ့ကပြောလိုက်ပါတယ်။ Ukraine ဒုက္ခသည်အများစုဟာ Poland, Slovakia,Romania နဲ့ Hungary နိုင်ငံတွေရဲ့နယ်စပ်ကိုရောက်လာခဲ့ကြတာပါ။ဘူလာနိုင်ငံတဲကိုဝင်ရောက်လာတဲ့ဒုက္ခသည်ကနှစ်တန်းကျော်ရှိပါတယ်။လူဦးရေ 1.8 တန်းရှိတဲ့မြို့တော်ဝါဆော့ရဲ့လူဦးရေဟာ18ရာခိုင်နှုန်းမြင့်တက်သွားတယ်လို့ပိုလန်တာဝန်ရှိသူတွေကပြောကြပါတယ်။အခုလိုလက်ခံနိုင်စွာကုန်တဲ့အမတ်ကိုရောက်လာတဲ့အတွက်တခြားဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအပေါ်ကိုလည်းဒုက္ခသည်ဖိအားကကြားရောက်လာပြီးဖြစ်ပါတယ်။ဒုက္ခသည်တွေဟာဘောလုံးမင်းတွေအာဇာယုံတွေနဲ့စခန်းတွေမှာလောလောဆယ်နေထိုင်နေကြရပြီးဒီလိုနေထိုင်နေရတာဟာဘဝအတွက်မကောင်းပါဘူးလို့ချက်ပြည်တဲ့ရေးဝင်ကြီးဗစ်ဒရကူဆန်ကပြောပါတယ်။ဝင်လာတဲ့ဒုက္ခသည်တွေအလုံးလုံးနိုင်ရေးကျန်းမာရေးအမတ်ခံချက်ရရှိရေးနဲ့ကြောင်းတက်နိုင်ရေးအတွက်ချက်နိုင်ငံလွှတ်တော်ကဥပဒေ၃ခုကိုပြီးခဲ့တဲ့အပတ်ကအတည်ပြုလိုက်ပါတယ်။တကယ်လို့ယူကရိန်းမှာလူသားချင်းစာနာထောက်ထားရေးလမ်းကြောင်းတွေပို့ပြီးပွင့်လာမယ်ဆိုရင်ဒုက္ခသည်တွေပို့ပြီးရောက်လာကြလိမ့်မယ်လို့မျှော်လင့်ထားကြပါတယ်။
အမေရိကန်တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိတိုင်းဒိုမီတာ19ကီလိုဟတ်တင်း953ညတိုင်းဒိုမီတာ25ကီလိုဟတ်1183ညတိုင်းဒိုမီတာ32ကီလိုဟတ်9335တို့ဖြင့်စနေတင်းငွေမှာတိုင်းလမ်းမီတာ190ကီလိုဟတ်1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းရဲ့တင်းလာနေညဘက်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်ကုလသမဂ္ဂရဲ့စစ်ဆန်ညီနိုင်မှုကြောင့်စစ်တမ်းတင့်ဆီးရီးယားနိုင်ငံအတွက်ဖွဲ့စည်းအုပ်ချုပ်ပုံမူကြမ်းရေးဆွဲနိုင်ရေးဆီးရီးယားအစိုးရအထိုက်ခံတဲ့လူမှုအဖွဲ့အစည်းကကိုစလီရီရဲ့ခုနှစ်ကြိမ်မြောက်ဆွေးနွေးပွဲစတင်တော့မှာပါပြီးခဲ့တဲ့အောက်တိုဘာလမှာကျင်းပခဲ့တဲ့ဆွေးနွေးပွဲနောက်ဆုံးနေ့မှာတော့ရှေ့လုံငန်းစဉ်နဲ့ပတ်သက်လို့သဘောတူညီမှုမရခဲ့ပဲအဆုံးသတ်ခဲ့တယ်လို့အစိုးရနဲ့အထိုက်ခံကြားတစ်ဖက်နဲ့တစ်ဖက်အပြစ်ပုံချခဲ့တာပါဆီးရီးယားဆိုင်ရာကုလသမဂ္ဂအထူးကိုစလီဂျီရီယာပီရစန်ကသူရဲ့ချောင်းဝင်ရှေ့ဆက်မှုနဲ့လာမယ့်သတင်းပါမှာဆွေးနွေးပွဲပြန်ဆဖို့အားလုံးသဘောတူညီခဲ့ကြတယ်လို့ပြောပါရယ်။ဒါပေမဲ့လည်းအစောပိုင်းကျင်းပခဲ့တဲ့ဆွေးနွေးပွဲ6ကြိမ်စလုံးအောင်မြင်မှုမရပဲအဆုံးသတ်သွားခဲ့တာကြောင့်လာမယ့်ဆွေးနွေးပွဲဘယ်လိုဖြစ်မလဲဆိုတာခံမှန်းဖို့ခက်တယ်လို့လည်းကုလအထူးကိုယ်စားလှယ်ကပြောပါရယ်။ကိုယ်စားလှယ်၃ဖွဲ့စလုံးပြောတဲ့အတိုင်းလုပ်ကိုင်ကြမယ်ဆိုရင်တော့တိုးတက်မှုတွေရလာမှာပါလို့လည်းပြောပါရယ်။2012ခုနှစ်တုန်းကတော့ဆီးရီးယားငြိမ်းချမ်းရေးလက်မှတ်မြေပေါ်တစ်ခုကိုကုလသမဂ္ဂကရေးဆွဲပေးခဲ့တာပါ။အဲ့ဒီအချိန်မှာကုလသမဂ္ဂရဲ့ကြီးကြပ်မှုနဲ့ရွေးကောက်ပွဲတရအကျင်းပပြီးရင်ဖွဲ့စည်းအုပ်ချုပ်ပုံမူကြမ်းရေးဆွဲဖို့လည်းပါပါတယ်။ဒါပေမဲ့လည်းဆီးရီးယားသမ္မတဘရှာအယ်အာဆတ်ကပြီးခဲ့တဲ့မေလမှာသူကဦးအောင်ရွေးကောက်ပွဲကျင်းပပြီးတော့အပြတ်အဆက်အနိုင်ရတယ်လို့ကြေညာခဲ့ပါတယ်။အမေရိကန်ပြည်ထောင်စုကဆိုရီအာရေဗျာနိုင်ငံကို Patriot ဒုံးခွင်းဒုံးလက်နဲ့အတော်များများလှတ်တော်သတင်းမှမှပြဖို့ခဲ့ပါတယ်။အမေရိကန်ဆော်ဒီဆက်ဆံရေးရှုပ်ထွေးလာစေနိုင်တဲ့တင်မာမှုတွေတိုးလာနေတယ်လို့သမ္မတဂျိုးဘိုင်ဒန်ကရှုံးမြင်ထားတဲ့ဒေတာရေးအခြေအနေတွေတည်ငြိမ်လာအောင်ဒုံခွင်ဒုံလက်နက်တွေပေးပို့ခဲ့တာလို့အစိုးရအစိုးရအရာရှိတယောက်ကတနင်္ဂနွေနေ့ကအတည်ပြုပြောဆိုပါတယ်။ အမေရိကန်နိုင်ငံအနေနဲ့ဒေတာရီမဟာမိတ်နိုင်ငံတွေဖက်ကရက်တီသွားမယ်ဆိုတော့တမရာဂျိုးပါနဲ့ဂရီစကအတိုင်းအခုလိုဆောင်ရွက်ခဲ့တာလို့လည်းနာမည်မဖော်လို့တဲ့အဲ့ဒီရရှိကပြောပါတယ်ဒီကိစ္စနဲ့ပတ်သက်လို့အစိုးရကတရားဝင်ထုတ်ပြန်တာတော့မရှိသေးပါဘူးရှီမင်ဟူသီတပုံတွေရဲ့တိုက်ခတ်မှုကိုတုံ့ပြန်တဲ့နေရာမှာဒုံးရံကကွယ်ရေးစနစ်ကအလွန်အရေးကြီးတယ်လို့ဆော်ရီအာရေဗျနိုင်ငံကအလေးနဲ့ပြောဆိုနေတာပါဆော်ရီအာရေဗျနိုင်ငံအတွက်အရေးကြီးလာတဲ့စွမ်းအင်စေယုံတွေကိုဘုံတင်ဆောင်လာတဲ့အဝေးထင်းဒရုန်းရင်တွေမီဆိုင်ဒုံးတွေနဲ့ရီမင်ဟူသီတပုံတွေပစ်ခတ်တိုက်ခိုက်ခဲ့တဲ့အပေါ်သမရအင်ပီရိုနိုင်ငံတော်လုံခြုံရေးအကြံပေးဂျက်ဆော်လီဗန်ကတင်းငွေတွေနဲ့မှပစ်တင်ရှုံချခဲ့တာပါအဲ့ဒီတိုက်ခတ်မှုကြောင့်စေယုံတစ်ခုမီးလောင်ပြီးတော့အခြားစေယုံတစ်ခုမှလည်းရေနံထုတ်လုပ်မှုယာယီပြတ်တောက်ခဲ့ရပါတယ်မတ်လ22ရက်နေ့အင်္ဂါနေ့ဟာကမ္ဘာ့ရေနဲ့ World Water Day ဖြစ်ပါတယ်ဒီနေ့မှာတော့မြေအောက်ရေအကြောင်းမိမောင်းထိုးပြထားပါတယ်Groundwater, its importance, and the threat it faces. ရေအောက်ရေသူအရေးပါမှုနဲ့ရင်ဆိုင်နေရတဲ့ချိန်ချောင်းမှုများဆိုတဲ့အဘော်ကိုရွေးထားပါတယ်။ကမ္ဘာလူဦးရေတစ်ဝက်လောက်မိခိုးနေရတဲ့တောက်သုံးရေနဲ့စိုက်ပျိုးရေသုံးရေကြိုတွေကိုမြေအောက်ရေအောင်းလွှာကနေရပါတယ်။အဲ့ဒီရေအောင်းလွှာတွေအလင်းအမြန်ခန့်ချောက်လာနေပေမဲ့ဒီအကြောင်းဆွေးနွေးပြောဆိုမှုသိမ်းမရှိကြဘူးလို့တဘာဝပတ်ဝန်းကျင်အရေးသက်ကြွအလှရှားသူတွေကထောက်ပြပါတယ်။မိုးခေါင်ရေရှားတဲ့အခါမြစ်တွေချောင်းတွေရေခန့်ချောက်လာတဲ့အခါမိုးနဲ့နှင်းကလာတဲ့မြေအောင်ရေတွေကိုတော့အမိပြကြတာပါအဲ့ဒီလိုမိခိုနေရတဲ့ကမ္ဘာအကြီးဆုံးရေအောင်လွှာတွေရေပမာဏအလင်းအမြန်ကျဆင်းလာတာကြောင့်အစိုးရနဲ့ညင်တက်လာတာပါတဘာဝပတ်ဝန်းကျင်ညညာမှုကြောင့်ရောစီမံခန့်ခွဲမှုကြောင့်မှမြေအောင်ရေတွေအခုလိုပြဿနာနဲ့ကြုံနေရတာပါရေတွေဘယ်ကလာသလဲဆိုတာနဲ့ရေစီမံခန့်ခွဲရေးကိစ္စအနာဂတ်ဖွံ့ဖြိုးရေးမိုးဝါဒတွေမှာထက်သွင်းရေးဆွဲဖို့တက်ဆိုင်ရာအာဏာပိုင်တွေကိုပြည်သူတွေတိုက်တွန်းတင်နေလို့လှုပ်ရှားတက်ကြသူတွေကအကြံပြုထားကြပါတယ်နေ့စဉ်တိုးလာနေတဲ့ကမ္ဘာလူဦးရေ88%တန်ရည်တည်နေရေးအထူးကတော့ချက်ကတော့မြေအောက်ရေစီမံခန့်ခွဲရေးကိုတိထက်မကနားလည်ဖို့ဖြစ်တယ်လို့လည်းကြွန့်ကျင်ပညာရှင်တွေကပြောဆိုကြပါတယ်။ခရီးတန်တဲ့လေယာဉ်အမှုဒဏ်အပါအဝင်လူပေါင်း132ဦးတင်ဆောင်လာတဲ့ China Eastern Airlines က Boeing 737ခရီးတည်တင်လေယာဉ်တရုတ်နိုင်ငံတောင်ပိုင်းကွမ်ရှိပြည်နယ်ထဲမှာဒီကနေ့ပြတ်ကျသွားတယ်လို့အစိုးရပိုင်းသတင်းဌာနကကြေညာပါတယ်။ Boeing 737လေယာဉ်ဟာ10 county ဟူချိုးမြို့အနီးမှာတင်းလာနေကပြတ်ကျသွားတယ်လို့လဲစစ်စစ်သတင်းမှကြေညာသွားပါတယ်။အစောပိုင်းကြေညာချက်မှာတော့လေယာဉ်ပေါ်မှာလူအောင်133ဦးပါတယ်လို့ဖော်ပြခဲ့ပေမဲ့အမှန်တကယ်လေယာဉ်ပေါ်ပါသွားသူကခီးတဲ့123ဦးနဲ့လေယာဉ်အမှုရန်ကိုဖြစ်တယ်လို့ပြင်ဆင်ကြေညာခဲ့ပါတယ်။လေယာဉ်ပြတ်ကျရာနေရာကိုရှာဖွေကယ်ဆယ်ရေးအဖွဲ့တွေတွားရောက်နေပြီးလက်ရှိမှာတော့တိတ်ဆုံးသူနဲ့ထိခိုက်ဒဏ်ရာရသူဘယ်နှယောက်ရှိသလဲဆိုတဲ့သတင်းတွေတော့ချက်ချင်းထွက်မလာသေးပါဘူး။ရှန်ဟိုင်းမြို့အခြေစိုက် China Eastern လေကြောင်းလိုင်းဟာတရုတ်နိုင်ငံကထိပ်တန်းလေကြောင်းလိုင်းတစ်ခုမှတစ်ခုအပါအဝင်ဖြစ်ပြီးပြည်တွင်းပြည်ပလေဆိပ်ပေါင်း248ခုကိုပြန်တန်းတည်ဆွဲနေတာဖြစ်ပါတယ်။ကုမင်းမြို့ကနေကွန်ကျိုးမြို့ကိုပြန်တန်းနေတဲ့အချိန်တွင်ဟူချိုးမြို့အနောက်တောင်ဘက်ကလေးမာတွင်ရေဒါကနေလေယာဉ်ပျောက်သွားတာဖြစ်တယ်လို့ပြောပါတယ်။2015ခုနှစ်ဇွန်လကစပြီးတော့စတင်ပြန်တန်းနေတဲ့အင်ဂျင်နှလုံးတက် Boeing 737ဟာခီးစိုနဲ့ခီးလက်အကွာအဝေးခီးစင်းတဲ့အတွက်ကဘာတော်လူကြိုက်များလာတဲ့လေယာဉ်မျိုးအစားလည်းဖြစ်ပါတယ
်။နောက်ဆုံးရရှိထားတဲ့သတင်းတွေကိုဥတ္တမောင်တန်းနဲ့နားလောင်လို့တင်ပြပေးခဲ့ကြတာပါခင်ဗျာ။ VOA American တန်ကနေတနင်္လာနေ့ညပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။အခုတော့သတင်းလော်တွေကိုတင်ပြပေးဖို့အလဲရောက်လာပြီမို့ပထမဦးဆုံးတော့ရှမ်းပြည်နယ်အတွင်းကစစ်ဘေးရှောင်ဒုက္ခသည်တွေစာနာရိက္ခအခက်အခဲရင်ဆိုင်နေရတဲ့သတင်းကိုပြောပြပါမယ်။ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်မုံကိုမြို့ဘက်ကိုဆန်တဲ့အစားအသောက်ရိက္ခာကြောက်တွေတည်ဆောင်တာကိုစစ်ကောင်စီကတားမြစ်ပိတ်ပင်နေတာကြောင့်စစ်ပြေဒုက္ခသည်900ကျော်ရိက္ခာပြက်လက်မှုနဲ့ရင်ဆိုင်နေကြရပါတယ်။ပရာဟိတလူသူတွေလည်းမရှိတာကြောင့်မုံကိုဘက်ကဒုက္ခသည်တွေအတော်လေးဒုက္ခရောက်နေကြရပါတယ်။ရခိုင်ကလာတဲ့မုံကိုစစ်ပြေဒုက္ခသည်တွေရဲ့အခြေအနေကိုတော့ကိုငင်းညံကပြောပြပေးမှာပါခင်ဗျာ
။စစ်ကောင်စီတပ်နဲ့ကိုကန့်တိုင်းရင်းသားလက်နက်ကင်တပ်ဖွဲ့ MNDAA တို့အကြား2021ခုနှစ်ဩဂတ်လတည်းကစတင်ခဲ့တဲ့တိုက်ပွဲတွေကြောင့်ကျေးရွာ9ရွာကရာနဲ့ချီတဲ့စစ်ပေးဒုက္ခသည်တွေဟာမုံကိုမျိုးကယာယီစစ်ပေးဒုက္ခသည်စခန်း9ခုမှာခိုးလုံနေရပါတယ်။မြို့ကန်ကူညီရေးအဖွဲ့တွေဘက်ကအထောက်ပံ့တွေတိတ်မပေးနိုင်တာကြောင့်ရိခအခက်ခဲနဲ့ရင်ဆိုင်နေရတယ်လို့မုံကိုမျိုးရောက်စစ်ပေးဒုက္ခသည်တို့က VOA ကိုအခုလိုပြောပါဗျာ။ဒါတ
ော့ကချက်ချင်းတော့ရှိတယ်ဆိုချင်တာကဟိုအရင်ကတော့ဟင်းလက်ခွာပေးတယ်၊သားလက်ပေးတယ်၊ဒီစာလက်ပေးတယ်အခုကျင်လာလောလောဆယ်သားလက်ပေးထားတယ်။သားလက်ဟိုမကုန်းတက်ခေါ်လို့ပေးထားတယ်။ကုန်းကားတွေကခုကုန်းကားတွေကကူညီတက်လို့ဖလိုတက်လို့မရှိတော့ဘူးတယ်ဟိုကဆိုတော့လေ
Mongo data rega, Prahita, Kuni Dure, a tau by Mapena Najao, the Chadi Daga, Kuni Poezirego, a Kuni Dalkani Jabare, Mongo Mugo, Sante Mesoe, Sese Gateviga, Tasi Pepe Najao, Sanwe Bobo, a Tolle Mule Bulo, Jimba Kuni Puega, Tawin Shizu Duga, Piovare.
Tamboy, what do Dolly Kane? Hello, Sandy at the equipment be at Dua. Polushin Dua, Pitiro, what you look to this and Dua.
ตายอดูยอที่เสียก็เป็นนะสอรี่ไอ้มงโกแลงก็องค์กฤษที่เสกให้ลูกขอบ่เนาะองค์กฤษที่เสกให้สิเป็นเพิ่นมันไปแล้วแต่ซันอ่าเยขะ6ไปบ่เนาะสิกองสีตัดတွင်เนี่ย စစ်ပြေးဒုက္ခတွေတွေအတွက်မိသားစုတစ်ခုကိုကျန်းဝေရှစ်တောင်းနဲ့တခြားNGOအဖွဲ့တစ်ခုဖြစ်တဲ့The Best Shelter အဖွဲ့ကမိသားစုတစ်ခုကိုကျန်းဝေ၃တောင်းခွဲထောက်ပံ့ထားတယ်လို့မွန်ဂိုမျိုးကစစ်ပေးရှောင်တွေကိုကူညီနေသူတူကပြောပါတယ်ဒီထောက်ပံ့မှုဟာ၆လပိုင်းအထိသာဖြစ်တယ်လို့လည်းပြောပါတယ်လက်ရှိအခြေအနေတွေအရမွန်ဂိုမျိုးကိုပြင်ပဆန်တယ်ယူမှုပိတ်ပင်ထားတာနဲ့တရုတ်နိုင်ငံဘက်ကလည်း ကိုလာသမဂ္ဂရဲ့နှစ်ဆောင်ရရှိထားတဲ့သတင်းတွေကိုဥတမောင်တန်းနဲ့နားလည်လို့တင်ပြပေးခဲ့ကြတာပါခင်ဗျာ။
ကွန်ဂျန်ကြောပြပေးကြပါခင်ဗျာအခုဆက်ပြီးတော့ချင်းပြည်နယ်ကနေအိန္ဒိယပြည်နယ်အိန္ဒိယနိုင်ငံမီဇိုရန်ပြည်နယ်ဘက်ကိုထွက်ပြေးကြတဲ့မြန်မာပြည်ကဆေးဘေးရှောင်တွေအခက်အခဲကိုလည်းကြောပြပါမယ်မြန်မာနိုင်ငံမှာဆေးရနာတင်ပြီးနောက်ပိုင်းအိန္ဒိယနိုင်ငံမီဇိုရန်ပြည်နယ်ဘက်ထွက်ပြေးခိုလုံနေကြတဲ့မြန်မာမနိုင်ငံဘက်ကဒုက္ခတွေကြီးအမှားရေးဆောင်ရှောက်မှုနဲ့စားတောက်ရေးအခက်အ တဲ့အများစုကအခက်အခဲတွေရှိနေတဲ့အကြောင်းရန်ကုန်ကလာတဲ့တရင်ကိုတော့မဆုမုံကပြောပြပေးပါပါခင
်ဗျ။မြန်မာနိုင်ငံမှာဆီယနာတိမ်မိတဲ့နောက်ပိုင်းဆန္ဒပြနေတဲ့သူတွေကိုစစ်ကောင်စီတပ်တွေကအကြမ်းဖက်နှိမ်နင်းတာနောက်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲတွေပြင်းထန်နေတာကြောင့်ချင်းပြည်နယ်နဲ့ကရက်အိန္ဒိယနိုင်ငံမီဇိုရန်ပြည်နယ်ဘက်ကိုတောင်းနဲ့ချီပြီးတော့ထွက်ပြေးခိုလုံခဲ့ကြပါတယ်။အဲ့ဒီဒုက္ခတွေအများစုမှာဝင်ငွေမရှိတဲ့အတွက်နေရေးစားရေးစေကူတရေးတွေမှာအခက်တွေ့နေကြပါတယ်။နေထိုင်မကောင်းဖြစ်ပေမဲ့ငွေကြေးမတက်နိုင်လို့ဆေးမကုနိုင်ဆေးမဝယ်နိုင်ဖြစ်နေတဲ့အခြေအနေကိုဒုက္ခတွေတူကအခုလိုပြောပြပါတယ်
။စားရေးတောက်ရေးမှာလည်းခက်ခဲတဲ့အားနဲ့ဟာဆေးဝေဖို့နေမကောင်းမတက်မာတဲ့အချိန်မှာဆေးဝေဖို့ပြီးတော့ဆေးခန်းသွားပြဖို့အကင်ထားတွေခက်ခဲတဲ့လူတွေကတော့အာလူဦးကြီးရဲ့သုံးပုံမှန်ပုံကခက်ခဲမှုရှိပါတယ်။အချို့ကတော့သူတို့ပြည်တဲ့လူစီမှာနည်းနည်းသိတယ်အဲ့လိုမျိုးချင်းဟာပြီးမှသင်္ခန်းသွားကြတဲ့လူတွေရှိတယ်လို့ဆိုဆိုရင်ဒီတိုင်းအောင်ဤပြီးမှဟွာပါရစမောလီနဲ့အနီနာမှာတောင်းပြီးမှအဲ့လိုမျိုးတွေရှိတဲ့လူတွေလည်းရှိပါ
မြန်မာနိုင်ငံဘက်ကနေအိန္ဒိယနိုင်ငံမီဇိုရန်ပြည်နယ်ဘက်ကိုထွက်ပြေးသွားသူက3000လောက်ရှိနေပါတယ်။အဲ့ဒီထဲမှာ3ပုံ2ပုံလောက်ဟာငွေကြေးခက်ခဲတွေနဲ့ကြုံတွေ့နေရတယ်လို့ပြောပါတယ်။နိုင်ငံရခြားမှာရှိတဲ့မိသားစုဆွေမျိုးတွေကထောက်ပံ့သူတွေကနေလွဲလို့လူတော်တော်များများအဆင်မပြေဖြစ်နေကြတယ်လို့နောက်ထပ်ဒုက္ခသည်တဦးကပြောပြပါတယ်
။ဒီချို့ကတော့ဟိုကသူတို့စားသမီးတွေညီကိုမောင်နှမတွေကနိုင်ငံခြားမှာရှိတဲ့လူကတော့နည်းနည်းအဆင်ပြေတာပေါ့။ဒါပေမဲ့လူကဟိုကစားသမီးဟိုဖက်မှာမရှိတဲ့လူတွေဆိုတော့ပိုခက်ခဲရှိတာကိုလည်းဟိုကတယောက်တော့ရှိတယ်။ကျွန်တော်တို့ကလည်းမကူညီနိုင်ဘူးပေါ့။ဟိုဖက်ကလည်းအကူအညီမရှိဘူးဆိုတော့ကိုလည်းရှိလို့မှဟိုကတလလောက်ဆက်သွားပြီလေ။ဒီချင်းချင်းဖက်မှာနည်းနည်းအဆင်ပြေဘူး။
မီဇိုရန်ဆိုရကမြန်မာနိုင်ငံဘက်ကဒုက္ခသည်တွေကိုဒုက္ခသည်အတိမတ်ပြုကပ်ပြားတွေထုတ်ပေးထားသလိုအကူအညီပေးမှုတချို့လည်းရှိပါတယ်ပရာဟိတကူညီပေးသူတွေကလည်းလိုအပ်တဲ့စံစီပဲအာလူးစားတဲ့စားသုံးကုန်တွေကိုထောက်ပံ့ပေးလျက်ရှိပါတယ်ဒါပေမဲ့စစ်ပေးဒုက္ခသည်ဥယျာဉ်ကအလွန်ကိုများပြားတာကြောင့်စားရေးတောက်ရေးနဲ့တောက်သုံးရေးကအစအခက်ခဲဖြစ်နေကြတာပါ
ခုလောလောဆယ်ကွာပြဿနာကတော့ကွာရှားဝင်နေရတယ်ကွာဆံမအောင်ဒီကတော့ဆံမဒီဟိုအရေးခုလုံးလို့ဆက်ကြတာနော်ထောက်ဖန်းဟိုကတော့ဟိုကရတယ်လို့ပဲပြောရပါတော့နော်ထောက်ဖန်းတဲ့လူတွေဟိုကခုတော့ဆိုဟာဆာနဲ့ထောက်ပန်းတာဟာတော့ဟိုကမဲကြည့်တယ်ခု
အိန္ဒိယမြန်မာနယ်စပ်မှာရှိတဲ့နောက်ထပ်ဒုက္ခတဲ့အမျိုးသမီးတဦးကလည်းသူနေတဲ့နေရာမှာဆန်စီပဲအပြင်မီဇိုရန်အစိုးရကနေမြန်မာဒုက္ခတဲ့တွေအတွက်မိသားစုတစုကိုမြန်မာကျပ်ငွေ3000လောက်ထိတော့တစ်ခါတလေထောက်ပံ့ပေးတာမျိုးရှိတယ်လို့ပြောပါတယ် ဝေးကြီးထုတ်ပေးမှုကကြတော့တခါတလေကြရင်ရတယ်တခါတလေလိမ့်မှရတာအများဆုံးကတခါတလေကြရင်ဟိုမြန်မာငွေနဲ့2000လို့3000လို့အဲ့ဒါပြည့်နေချီစီးတယ်တခါတလေမှပဲအဲ့ဒါမြန်မာစစ်ဘေးဒုက္ခတွေတွေဟာမီဇိုရမ်ပြည်နယ်ရဲ့မြို့တော်အိုင်ဇောမြို့ဘာဝေခရိုင်၁၂ခုမှာရှိတဲ့ဒုက္ခတွေစခန်းတွေမှာဖြန့်ကျက်နေထိုင်နေကြတာပါတချို့ကတော့အိမ်၅ပြီးနေထိုင်သူတွေလည်းရှိပါတယ်
စီရီယာအကြမ်းဖက်လှုပ်ရှားမှုမှာပါဝင်ခဲ့လို့အိန္ဒိယဘက်ကိုထွက်ပြေးခိုလုံနေတဲ့ဒုက္ခတဲ့အမျိုးသမီးတဦးကလည်းသူ့အခက်ခဲအခုလိုပြောပြပါရတယ်။ဒီအမထောက်ပံ့နေလဲမှာမရဘူး။ကစားဝတ်နေကြီးခက်ခဲတယ်ဗောနော။ဟိုအမျိုးတွေကအဲ့လိုဒီနေ့ထောက်ပံ့လို့တန်ဆာရတာမျိုးတွေကမထောက်ပံ့တော့မရစားရဘူးဗော။ခက်ခဲတော့များကြီးပါပဲ။ဦးရခလည်းရည်ကြီးတယ်။အလို့ကံကဘာမှလုပ်ဖို့မရှိဘူး
ဒီနေ့ကနေ့ရက်ပတ်ကိုထွက်ပြေးခေလုံးကြသူတွေကနေ့စဉ်နဲ့အညာရှိနေပါတယ်အဲဒီဒုက္ခတွေဒီအနေနဲ့နေရေးစာရေးကျန်းမာရေးစာတွေအရေးပေါ်ကူညီဆောင်ရှောက်မှုတွေလိုအပ်နေတာဖြစ်ပါတယ်ရှင်
မဆုံမွန်တင်ပြပေးကြတာပါခင်ဗျာခုဆက်ပြီးတော့မြန်မာနိုင်ငံကိုဒီကနေ့ဝင်ရောက်တိုက်ခတ်ဖို့ရှိတဲ့မုန်တိုင်းသတင်းကိုပြောပြပါမယ်ပင်လယ်ပင်လယ်အော်ဘက်ကနေမြန်မာနိုင်ငံဘက်ကိုဥတီနေတဲ့အားကောင်းတဲ့မုန်တိုင်းငယ်ဟာဒီကနေ့မလ21ရက်တနင်္လာနေ့ညမှာကိုကိုကျွန်းအနီးကဖြတ်ပြီးမနေ့ဖြန်အင်္ဂါနေ့နေ့လယ်ပိုင်းလောက်မှာတော့မြဝကျွန်းပေါ်ဒေသဘက်ကိုဖြတ်တန်းတိုက်ခတ
ကျွန်တော်တို့ကတော့ဒီနေ့ပြနေတဲ့အကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့ကိုသားညူဦးကပြောပြပေးမှာပါခင်ဗျာလက်ရှိမှာအင်အားကောင်းတဲ့မုန်တိုင်းတွေဟာဒီနေ့မတ်လ22ရက်နေ့ညပိုင်းမှာကိုကိုကျော်ညီကနေဖြတ်ပြီးတော့မနေ့ကမတ်လ22ရက်နေ့နေ့လယ်ပိုင်းကျရင်တော့ကယော်ဒီမြို့ကကျွန်းပေါ်ဘက်ကိုဖြတ်တန်းဝင်ရောက်မှာဖြစ်ပါတယ်ဒါကြောင့်မို့လို့မိုးလေဝသနဲ့ဇလာဗီယာဦးစီးဌာနကလက်ရ ဒီတက်မှတ်လေးရှိပါတယ်။နောက်ပြန်မတ်လ22ရက်နေ့နေ့လယ်ပိုင်းကျရင်တော့မုံနှင်းဟာအီအယ်ရီတိုင်းဒေသကြီးဟန်ကြီးကျွန်းအနီးကိုရောက်ရှိလာနိုင်ပြီးတော့အီအယ်ရီတိုင်းရဲ့ရန်ကုန်တိုင်းတွေမှာအမြင့်ဆုံးလေတိုက်နှုန်းတနအီကိုမိုင်90ကနေပြီးတော့55မိုင်ထိတက်ခိုက်နိုင်တယ်လို့ခန့်မှန်းထားပါတယ်။ဒါကြောင့်မို့ရန်ကုန်မြို့တချို့နေရာတွေပါဝင်မုံနှင်းတယောက်မှရှိနိုင်တဲ့နေရာတွေမှာမုံနှင် ယ်တွေသိထားကြဖို့မူစလာတောင်ရှိသူတူကဗီဒီယိုကိုပြောပါတယ
်။ကဲမုံတိုင်းလမ်းကြောင်းနဲ့ကန့်နေတဲ့အရာတွေပေါ့။ဒီအောင်ဒီတိုင်းဒီပါနေ။နေထားရတော့ဒီအောင်ဒီဒီအင်ဂျင်နာနေကပ်ပြီးတော့သွားမဲ့သဘောရှိတဲ့ကတော့တိုင်းလုံးကဒီထားဖို့လိုတယ်။သူတပြင်းတော့ကိုင်းရိုးလမ်းမှာပူပြီးတိထားမှာပေါ့လေ။ဒါဆိုသူမှလီရောမိုးရောမုံတိုင်းဒီရောရှိတယ်နော်။ဒီမုံတိုင်းနဲ့ဒီပါလာတဲ့လေတို့မိုးတို့သာပင်နဲ့ကန်းစားဆိုပြီးတော့ပြောတဲ့မုံတိုင်းဒီရီတို့ဒါစိုးရင်နေရမှာလေ23ရက်နေ့လောက်ထိပေါ့နော်ဒီမုံတိုင်းရှင်မုံတိုင်းကိုတည်ထားဖို့လို့နော်တည်ထားဖို့လို့ပါလေ
ပီအရီတိုင်ဟန်ကြီးကျွန်းမြို့ကရက်ကြီးအုတ်ချုပ်ရီမှုတွေကနေပြီးတော့မတ်လ19ရက်နေ့လောက်ကစပြီးတော့မုံတိုင်းသတိပီးနှိုးဆော်တာတွေရှိတဲ့အတွက်ဒေသခံအနေနဲ့ကြိုတင်ပြဿနာတွေပြုလုပ်ထားကြတယ်လို့ဟန်ကြီးကျွန်းမြို့ကတူကပြောပါတယ်
ဝင်တယ်တိုင်ပဲပေါ့ဝင်တယ်တိုင်ပဲပေါ့ကိုဂျုံဂျုံထားပေါ့တန်းလာလူတွေအုံမတက်ပြီးတော့ဒီခါကြီးဝယ်ထားဟုတ်တာပေါ့အကုန်လိုက်ကြည်ရတာလေအရိယာလိုက်ကြည်ရတာအဲ့တော့ကိုကောင်ကိုတင်းစီသိသိပြီးနေကြတယ်အဲ့တော့သတိတော့နေကြတော့ရတော့နာခဲ့မှနာခဲ့မှဂျုံထားဘူးရောလေအကုန်လုံးအစင်းလေးလုပ်လာရ
ပြာဝီတိုင်းငပုတော်မျိုးအနေပိုင်းနေထိုင်သူတွေအနေနဲ့မုံတိုင်းသတိပေးချက်တွေထွက်ပေါ်လာတဲ့အချိန်ကစပြီးတော့တောင်မော်ရီမှာပြောင်းရွှေ့နေထိုင်တာတွေရှိတယ်လို့လည်းဒေသခံတူကပြောပါတယ်
အဲ့ဒီဝစားရေးဆေးရထုတ်ထားရတာပဲအရင်တော့မပြင်စင်တာကြောင့်ဟိုကကိုယ့်ဘက်ဟိုအရင်တော့ဒါအထင်ရတဲ့ဘုံတော်ကြီးတို့ဟိုချောကလက်တောက်အောက်တူရတယ်ကြတော့တောင်ပေါ်ကိုပြောင်းပြောင်းကုန်ရဒီတောင်ပေါ်မှာအမျိုးလေးအင်ရှိတဲ့လူတွေကတောင်ပေါ်ကိုရွှေ့ကြတယ်ပေါ့အဲ့လိုဒီနေ့ကကြတော့တစ်နေ့လုံးမိုးကလေးဖြောင်းဖြောင်းနဲ့တစ်နေ့လုံးရွာနေမိုးတစ်နေ့လုံးအုံနေတယ်လေကကြတော့တစ်ချက်မှမလှုပ်ဘူးအကုန်လုံးပြည့်ရတယ်တောင်မလှုပ်ဘူးငြိမ်းနေတယ်
မုံတိုင်းဟာကုကိုကျွန်းကနေပြီးတော့အီယာရီတိုင်ဟန်ကြီးကျွန်းကိုဖြတ်ပြီးတော့မတ်လ23ရက်နေ့ဗုဒ္ဓနေ့ကျရင်တော့ရခိုင်ပြည်နယ်တောင်ပိုင်းကြောက်ဖြူတန်တွဲစီကိုဖြတ်တန်းဝင်ရောက်မယ်လို့မိုးလေဝသဌာနကခန့်မှန်းထားပါတယ်။မုံတိုင်းဖြတ်ကျော်ဝင်ရောက်တဲ့အချိန်အီယာရီတိုင်ဒေသကြီးပသိမ်ခရိုင်၊ဒေဖတာခရိုင်၊မြောင်းမြ၊မူဥပင်ဖြာဝုံခရိုင်တို့ရဲ့ Miwa military drama, Monang Tiha, Sebigani, your sleepy team, Nitan Hangers, who will come and tower. Monang Yamlu Jangong Paku, Moki Pineruma, Mute Tanza Yato Nabido, Chan Tanya Pinerimale, Yakuja, Muya Don Handlu, Jiji, Nipu, who is the Taja would down Shiduriga, three Pinijawa.
Kodanyo Dinja Pigabakna, Kusavira, Tanya Manizaga Dukadi, Suare Yadi Udu Dan Kanya the Dingole Pia Baume, Tanya Maniza, Tang Yumi Tishama Colonizare, Dukadi, Akuya Pai, Modan Lidanja, Dukayo Nijabare, Kabili Pinlevin Bagani, Nimanang and Beko, E. A. Kang Munanget Ku Uti Yuziani Jima, Tang Yumi Kanzaka, Dukadeskani, Muji Lijidan Kanya at Jang, Yangwala at the Ringuro, Mamiatazin on Pia Makna.
ကရင်ပြည်နယ်မြောက်ဥရီခိုင်လေးကေကောဒေတာစပြေးဒုက္ခတဲ့အများစုခိုးလုံနေရတဲ့တောင်ရင်မြစ်တစ်လျှောက်ရာယီဒုက္ခတဲ့စခန်းတွေပဲမှာမလ၂၀ရက်တနင်္ဂနွေနေ့ညနေပိုင်းမှာမိုးရွာသွန်းတဲ့အရှင်ကြောင့်စခန်းထဲကိုရေဝင်ပြီးတော့ဒုက္ခရောက်ခဲ့ကြပါတယ်။ညလုံးပေါက်မိုးကြီးလေကြီးတဲ့ဒုက္ခတွေကြုံရတယ်လို့ဒုက္ခတွေကိုကူညီပေးနေတဲ့သူတွေကပြောပါတယ်။
အရင်ကတလပတ်နဲ့မိုးထားတဲ့ဟာပြည့်တဲ့အတွက်အခုကအဲ့တလပတ်ကိုလေတိုက်တော့လွင့်ထွက်သွားတယ်လေအမလေးမိုးရွာတဲ့ရေလက်ဆူနဲ့အဲ့မှာအခင်းလိုမဲ့ဒီအဲ့အမိုးတွေအတွက်လိုမဲ့ပေါ့နော်မနေ့ကကြည့်လိုက်တာမိုးတော့ရေတော်ထဲမှာနေရတယ်ညလုံးပါပဲမိုးရွာတဲ့အချိန်မှာဆိုရှင်အဲ့ဒီနေတဲ့ရှစ်ပြေးဆောင်အခွက်တွေကတော့လုံးဝနေလို့မရဘူးအဲ့လိုလည်းမရဘူးဘာဖြစ်အဲ့လိုများဆိုတော့သူ
ยี่สิบสี่นาฬิกาปัวตั้มบอยยี่สิบสี่นาฬิกาดูสิว่าไปมาอ่านช่วงนี้มันไม่ได้ป้ายมาเยอะพี่จะกันช่วงนี้ช่วงนี้ยายสิบเอ็ดก็จะสักครั้งก็ชีเดียดก็ใส่มาติดกันมาโรแต่หนึ่งในนี้เราไม่รู้ว่าโดนลิขลายอะไรใส่มาเนี่ยเป็นมาโรมันนี่ก็สับปีโรมุ่ยว่าไปไหมเอ๊ะแค่ติ้งมีชีเก็บบุลูไอ้สักครั้งมันนี่ทายดูดูก็เกี่ยวไป
ฉันรู้ที่นี่มาฉันรู้เนี่ยที่สุดข้าจะรอที่มุ่ยว่าจะไปชีเร่มุ่ยแต่ในเรื่องที่หัวหน้าฉันก็เอากูทำอะไรไม่ได้เลยมัวเราเอาเด็ดมาคุณเชนี่เราจะมาเราไต่ระดับไต่ระดับตั้งแต่เช้าเลยมาแล้วเนื้อเสียดีกันยังไม่เป็นเชนี่ยารอมัวอุ่นบีโอลีได้จานเนี่ยมัวไปจานเราไปชีเร่ลูกสิบเอ็ดสาวนี่เอ็กเคเคกูคุณยูดูเล็บเพี้ยสิบเอ็ดสาวสักคนนี่เสียงพิวซูดูเล็บเพี้ยเดสิอาลาวากับเดียวไป
แต่เวทีเราคุยในงูสุนทรพิโรธพิลาเรตุคาเดวิฮาสันนิยคาโอควาบกันเนี่ยเอเยกินสายลูกชัดดีสิบารีอะคุยอดีตอุดูเชนีจังเลยจะมาอีป่าวเวียเคเคเลสิเรลูกเดียวไปดีสิบสี่สาวงาคุเดมาคุลาบิอาเซียนการเล่นไลกินเล่เชมาตุเรียนไว้จะการดีกะกะคุณอาเซียนมาอีปานิปัตตาฮาริเลยอะคุคบีด้วยนะคบีกับคุณสิทูบีบีเมลัยยองกะกะคุยาจิตคุยยองกับพี่เนี่ยเดนาที่ทั้งสุราดูวันเจ้าวันเช้าราดู อากูสุขเคลียร์ที่สุดพี่น่าจะนักท่องเที่ยวอยู่แล้วไปสุดด้วยดีลูกยี่บ้านมาสุดเช่นไอ้เจ้ากุยตอนนั้นเจ้ากุยยกการสุดเช่นดีพวกแกอยู่ช่วยยกการไอ้พี่เดลูกยี่ยกการบ้านมาสุดกูอันนู้นอยู่ในจุยอะไรแบบนี้สุดด้วยแกน้ำมันเนี่ยเด็กอ่ะบุรุษคนนี้สิบสี่สามปีเนี่ยเด็กช่างมาช่างยี่เด็กตัวยี่ปีอะไรเด็กช่างยามุยอะไรเลยยามแต่ไม่ชิมดูว่าเด็กต้องยี่แต่เนี่ยดูเอ็มยี่
ที่ลูกแค่เขวี่จังจะช่วยกันเนี่ยกูเปลี่ยนวันจะไปอ๋อเจนี่ทุกคาเดวิฮาเลนี่เป็นในหมู่ลุงจงเอเจเมชิงอ๋อมีอะไรนี่จะไปทำไมเราอะไรลิขิตก็ไปมาไม่ได้หรอกทำไมเราอยู่อะไรมาเปลี่ยนเจ้าลาวิเชียมากูทำนี่เรื่องนี้แล้วยังสู้วิปเจริญอะไรได้ไอ้มันนี่เราซื้อเยอะก็จะเอาเรื่องนี้ชาวิโรสู้อะไรได้กูนี่เรื่องยาวเราปูยาวเราเอเชนี่จีวิปเจริญอะไรแล้วก็
ก็ยังปีนี้เรามาสกังสิจัดด้วยเนี่ยก็ยังนิวตันลุ่มยาวเยี่ยงเอลเอจัดด้วยป่าวเองผู้บังจะเผยเรื่องเนี่ยที่ป้อนนี่เลยใต้เผยเรื่องเจ้าที่ตากันอุ่นสุขวัตถุดีนี่จะเอาไว้ยามานี่เงินเบิกตั้งยินดีจะเช่ามาชีเรียยี่ดูข้าเดสขังงาคุมารีลุยจะตั้งจอเรที่ชีไว้ในยี่สายแค่แค่นี้เลยเช่ามาอย่าดีอุดูเดินเจ้ามาทับยอดทุกข์ยามนี้เอาไว้ เนี่ยมันเองก็คุยนี่กันนี่เอาเรื่องนี้ว่าจมูกเองก็ไม่ได้เงี้ยคุยเรื่องนี้เลยด้วยมูลิวตานี่จะลาบีราอุจิธานาก็เลี้ยงมวยเอาเส้นตั้งมาทำไว้ไอ้โมนั่งเงี้ยเช่นจะมวยอัตโนะลีบินใจจ้ามูที่ช่วยวารันเนี่ยมีเงี้ยช่วยตั้งใจช่วยนี่มาเลือดเบียยี่จีระก็มีจังนั้นดีตารีมามีปิวรารีพินัยลูจูดินตรีปิวนิทานบุกุเลมูลิวตาธานาก็ตรีปีทำไว้เช่น
มันมีอะไรที่ต้องเตรียมพิจารณาบ้างไหมมาจากเกมมาอภิสิงห์กันอะไรก็สั่งเลยพิจารณาเตรียมพิจารณาไปต่อไหม
ဒီနေ့မှာဝိုင်းအစီအစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်ဖို့ဖြူရီမိုဘိုင်းအက်ပ်အသစ်ကိုစမတ်ဖုန်းတွေမှာဒေါင်းလုဒ်ယူနိုင်ပါပြီ။
ဒီအပလီကေးရှင်းကနေပြီးရေးအစီအစဉ်တွေကိုတိုက်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်တရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုတော်ပြနားဆင်ဖတ်ရှုနိုင်ပါလိမ့်ရှင်။တော်ရရှင်တို့ခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာ။အခုတင်ဆက်ပေးမယ့်ဒုတိယပိုင်းနိုင်ဝတ်အစီအစဉ်မှာတော့တနင မှုရှိနေတဲ့အကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုမအေးတန်တာကျော်ကတင်ပြပေးထားပါတယ်ခင်ဗျာ
။မြန်မာနိုင်ငံမှာလျှက်စင်မီမကြာခဏဆိုသလိုပြတ်တောင်နေရကြောင်းမရှိမဖြစ်လိုအပ်နေတဲ့တောက်တုံးရေပြက်လက်တောင်ကိုအများပြည်သူကြုံတွေ့နေရပြီးတော့ရေအခက်ခဲအထူးဖြစ်နေရတာပါ။လျှက်စင်မီအချိန်မှမရတာကြောင့်ပဲအိမ်တွင်းစီးပွားရေးအသေးစားလုပ်ငန်းတွေကအစားဆက်မှုဆောင်ကုန်ထုတ်လုပ်ငန်းတွေအထိထိခိုက်မှုတွေရှိလာပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းထောက်မတ်စုအစီအစဉ်ကိုဆက်ပြီးတင်ဆက်ပေးကြပါမယ်။ကျွန်မအေးတနာကျော်ပါ။မြန်မာနိုင်ငံကဒေတာအတီးတီးမှာအခုရက်ပိုင်းတွေအတွင်းလက်စင်မီမကြာခဏပြတ်တောက်တာမိလာချိန်ပုံမှန်မရှိရတဲ့ကြောင့်ရေရရှိနိုင်မှုအခက်အခဲဖြစ်နေကြရတာပါလူရေထူထပ်တဲ့ရန်ကုန်မြို့မှာဆိုရင်လည်းအခုရက်ပိုင်းမှာမီးပြတ်ချိန်ကြားတဲ့ဒုက္ခကိုမြို့နယ်တိုင်းလူလူမှခံစားနေကြရပါတယ်မိလာမှာရေတင်ကြရသူတွေအနေနဲ့မိလာချိန်မမှန်တော့တာကြောင့်တောက်တုံးရေရှာပါပြက်လက်တာတွေနဲ့နေ့စဉ်လုံးကြုံနေရတာဖြစ်ပါတယ်ဒါကြောင့်မလို့တချို့ပရဟိတကုညီသူတွေကရေကားတွေနဲ့မြို့နယ်တွေလှည့်ပြီးတော့ရေပေးဝေတာမျိုးတွေလုပ်နေကြပါတယ်။မြောက်တကုံ၊တောင်ကလာ၊ပါကေတာ၊မြောက်ကလာနဲ့ပိုင်တရာတွေမှာနေထိုင်တဲ့သူတွေတောက်သုံးရေလိုအပ်ချက်ကိုကုညီပေးနေတဲ့ရှင်တန်ရေးကုညီဟုအတင်ကတော့ပြီးခဲ့တဲ့တနင်္ဂနွေနေ့ကထက်အခုဆိုရင်ရေလိုအပ်လို့အကူအညီတောင်းတဲ့သူတွေပိုပြများလာတယ်လို့ပြောပါတယ်
။အခုကလေမြို့နယ်တွေကတော့နည်းနည်းများတာပေါ့နော်။ကိုမျိုးနဲ့အနံပြားလေးမှာဒီဆက်ဆက်လေးကဖြစ်နေတဲ့အခါကျတော့လေခါတိုင်းလူကားတာထက်တော့ပြင်းများတာပေါ့လုံးလုံးရှိရာကလန်နဲ့ခောက်ပြန်ပေါ့နော်ပြင်းနေရတာပေါ့တနည်းကိုဆယ်ကြီးနဲ့ဆက်နှစ်ကြီးပေါ့အဲ့လိုမျိုးဆယ်ကြီးဆက်နှစ်ကြီးစတဲ့ရင်ပြင်းနေရတာရှိနေရာဒီရောက်ရင်တော့ဘယ်နေရာမှမဆိုကျွန်တော်တို့ဒါရှင်းနိုင်မှုအသေးနေရတော့ရှင်းရတာလည်းရှိတယ်ပေါ့နော်ခါတိုင်းဒီချိန်လေးဆိုလို့ရှိရင်တော့အဲဒီပုံမှန်ဖုံးကြောင်းနေရှိနေတချို့ရက်ွက်တွေမှာလည်းဟိုပုံမှန်အဖြစ်နဲ့နည်းနည်းလူရတဲ့နေရာတွေရှိတယ်ရှိကျူကျော်လိုနေရာမျိုးတွေ၊လိုင်တရာလိုမျိုးနေရာတွေပြီးလို့ရှိရင်အခုတိုက်ကြဟိုဟာဖြစ်တဲ့နေရာတွေမှာဆိုနေရောက်လာပြီဆိုလို့ရှိလို့ရှိရင်လျရတာတွေလည်းရှိတာပေါ့နော်။အခုကတော့မြေပြက်လိုက်တဲ့အခါကျတော့နေရာအနှံ့ပြားလေးနည်းနည်းနှံ့ပြားလေးမှာပူပူဖြစ်တာလေးရှိတော့တာပေါ့နော်
။တချို့ကတော့ကိုယ်ပိုင်မီးစက်တွေကိုလိုအပ်နေသူတွေရှိတဲ့နေရာတည်လာပြီးတော့ရေတင်နိုင်ဖို့အတွက်တနိုင်တစ်ပိုင်းလိုက်ပြီးတော့ကူညီပေးနေတာတွေလည်းတွေ့ရပါတယ်။ရေရာသီရောက်တိုင်းတောက်သုံးရေလိုအပ်ချက်ကူညီဆောင်ရွက်ပေးနေရတယ်ဆိုပေမဲ့အခုနှစ်ကတော့ရရာဒီအစမှကလေးကလက်စင်မီပြက်တဲ့နောက်ဆက်တွဲအခက်အခဲတွေရှိနေတာလို့ကုညီပေးတဲ့သူတွေကပြောပါရင်ရွှေရောင်တမိုင်းပရဟိတာကတော့ရေလိုအပ်နေတဲ့သူတွေကိုအခက်အခဲတွေရှိတဲ့ခြားကကုညီပေးနိုင်အောင်ကြိုးပမ်းနေပါတယ
်ဒီနှစ်မှာကအရင်နှစ်တည်းမတူဘဲနဲ့ဒီနွေရာဒီအစပိုင်းကာလမှာဟိုကရေလိုအပ်ချက်တွေစတင်တွေ့ရတယ်ပေါ့အဓိကကတော့လျက်စင်မီဟိုပြက်ကောက်မှုတွေကြောင့်ရေတင်ဖို့အခက်အခဲရှိရနေဖြစ်တယ်ပေါ့ဟိုကျွန်တော်တို့သိရတဲ့လောက်ကတော့ဒီ PSC မီပုံမှန်မလာတာရဲ့နောက်ဆက်တွဲကြောင့်ဖြစ်တယ်လို့တော့ဟိုဒီဒေတာကန်တွေရဲ့အပြောအယသိထားပါတယ်ခင်ဗျအဲတနေ့မှာအနည်းဆုံး9ခေါက်လောက်ပေးရတဲ့အတွက်တနေ့ကိုဂါလန်15,000လောက်ကိုပုံမှန်ပြင်မိရပါတယ
်မိစက်အသုံးပြုပြီးတော့လျက်စင်မီမလာတဲ့ပြဿနာကိုဖြေရှင်းကြတဲ့နေရာမှာလည်း73စီစီကြီးမြင့်လာကြောင့်အခက်အခဲတွေရှိပြန်ပါတယ်ရခိုင်ပြည်နယ်မှာဆိုရင်ဒီနေ့ကို2ကြိမ်လောက်လက်စင်မီပြတ်တောက်ပြီးတော့တခါပြည့်ရင်အနည်းဆုံး6နာရီလောက်ကြာရမလို့ဒေသခံတွေရဲ့လုပ်ငန်းတွေထိခိုက်ရတာပါရုံးချိန်အတွင်းမှာလည်းမီးပြတ်တာကြောင့်အလုံးမတွင်ကျေယုံတော့မကအကုန်ကျလည်းများနေတယ်လို့စစ်တွေမျိုးကပုတ်ကလေးကရုံးဝင်တဲ့တယောက်ကပြောပါတယ်
မီးပြတ်တဲ့အချိန်မီးတဲ့နှိုးရတာတော့
ဒီကနေ့ကလည်းခါလဲကိုစီတော့ဒီစီသေးတယ်တက်လို့စီတယ်ဈေးတက်တော့နည်းနည်းခက်ခဲလို့ဖြစ်တာပေါ့ဖြစ်တာကလည်းတနေ့မှတစ်ချိန်နဲ့မဟုတ်ဘူးအချိန်တစ်ခါတည်းတစ်ချိန်နှစ်ချိန်တစ်ချိန်ခက်ပေါ်တဲ့နေ့တည်းရှိတယ်ဆိုတော့တစ်ခါပြည့်လည်းသုံးနိုင်လေးနိုင်ကြာအဲ့တော့ညနေပိုင်းပြည့်တဲ့ရုပ်ရှင်မဟုတ်တဲ့ရှင်နေမှာပြည့်တာတော့တိတ်မပြည့်တာပဲရုပ်ရှင်တွေမှာမပြည့်တာတွေပါက
Now by Maro, a deep bed and your machine or the loo. Leave your chain, a jay, you Malaya Masri, listen me, a long long miara, Milaze, Mamanariza, some moose on long and river Malay, Jacamuga, Chima Lavari. Then I alone died on a swing. A tear so say, Oma, Nasay Tola, a coolayama, Janala Yabro, and Yazuka, Jango Sambuzoa, say on a pitello, a load the mat, the mega, Dowing and Tiaka, view it with your body. I'll take a load the mat, the mega, where's you is car, Susan tied a teleco, go garbro, to garb your ups a party. မတေလောက်ပိတ်သွားတယ်ဆိုတဲ့ဥစ္စာမျိုးကတော့ဒီလအတွင်းမှာလို့တော့သူပြောတယ်အာနာသိင်းကလေးကဆိုလို့ရှိရင်တော့ကျွန်တော်သိင်းနဲ့ချီပြီးတော့အလုံးလက်မဲ့ဖြစ်သွားပြီဆိုတဲ့ဟာမျိုးကတော့ပြေကြတယ်ပေါ့နော်အရင်ကမှတော့အများစုပိတ်ကုန်တာပေါ့နော်လက်ရှိအခြေအနေမှာဌာနဆိုင်ရာဘက်ကလည်းစေယုံပိတ်သိမ်းတာတွေနဲ့ပတ်သက်ပြီးတော့သတင်းမထုတ်ပြန်တာကြောင့်မြေပြင်ကစုဆောင်ထားတဲ့အချက်လက်တွေက
ဒီကတော့လျှက်စင်မီပြတ်တောက်တာဖြစ်ပေါ်များတယ်အစားလည်းလျှက်စင်မီပြတ်တောက်တယ်ဒါပေမဲ့စီသေးတွေကဒီညနေဆိုပေမဲ့လည်းအခုလောက်တော့မမြင်ဘူးပေါ့အခုကျတော့ဈေးထက်မောင်းရတဲ့အခြေအနေသူလည်းမကြိုက်တာတွေဖြစ်သွားပါတော့
လာမယ့်လာရီမှာလည်းလျှက်စင်မီများရာကြောင့်လုပ်ငန်းတွေလည်းပတ်ဖို့အခက်အခဲဖြစ်နိုင်တဲ့အတွက်ကြောင့်မလို့နောက်ထပ်လည်းရန်နာတဲ့စေယုံတွေရှိလာနိုင်တယ်လို့အလို့သမားအဖွဲ့ကြီးတွေကခံမှန်ထားတာပါလူကြီးထူတဲ့ပြီးတော့လျှက်စင်မီကိုအဓိကအားထားနေရတဲ့ရန်ကုန်မြို့အပောင်းဝင်နေရာဒေသအသီးသီးမှာလျှက်စင်မီမကြာခဏပြတ်တောက်တာတွေဖြစ်နေလို့မရှိမဖြစ်လိုအပ်တဲ့ရေရရှိတာအပောင်းဝင်တနိုင်တစ်ပိုင ဆက်သုံးစီစီတွေအစမတန်တက်နေရကြောင်းလက်စစ်မီပုံမှန်ပြန်ရနိုင်မှုပဲအများကပြောလင်းနေကြတာပါလက်စစ်နဲ့စွန့်ရထားတာကတော့လက်စစ်တအားချွေတာသုံးဆွဲဖို့ကိုနေစဉ်တို့သတင်းစာနဲ့လူမှုကွန်ရက်တွေကတဆင့်တိုက်တွန်းနေရဆိုတာကိုဒီတစ်ပတ်သတင်းတော်မှတ်စုအစီအစဉ်ကနေတင်ဆက်လိုက်ပါတယ်ရှင်
မိုက်တနာကြောင့်တင်ပြပေးခဲ့တာပါခင်ဗျာ။ဗီဒီယိုအမေရိကန်တန်ကနေတနင်္လာနေ့ညပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။မကြာခင်မှာဘလော့ဂါတွေပြောသမျှအစီအစဉ်ကိုတင်ပြပေးတော့မှာပါ။အခုတော့နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့စီးပွားရေးကဏ္ဍကိုတင်ပြပေးပါမယ်။မြန်မာစံနဲ့စကွဲပြပတင်ပို့မှုဟာပြီးခဲ့တဲ့6လတာအတွင်းတန်ချိန်တိတိကျကျမှနှစ်တန်းအထိရောက်ရှိခဲ
အဲကျွန်တော်ဒီဘက်ဒီအော်တိုဘာလာတရနေ့ရနေပြီမတ်လ၄ရက်နေ့ဒီပေါ့နော်ဆင်းရဲရရတော့ဆန်တဲ့စကွယ်ပြီးပေါ့တင်ဖို့ထားတာတော့ဒီတော်မှနှစ်တန်းတော့ကျွန်တော်တင်ဖို့ထားတာရှိပါတယ်အဲတော့ကျွန်တော်ကာလာတူကိုခဏခဏနိုင်ရှင်တော့တန်ရင်တော့နည်းငယ်ပို့ထားတာရှိပါဒီနော့အချိန်ကြီးကရောဆရာတို့ဈေးနှုန်းများတိုးရလာပါသလားရှင်ဈေးကတော့တိုးတော့မရဘူးသူကတန်ရင်တော့တိုးရင်မယ်ကျွန်တော်အနေနဲ့ဒီရတဲ့ပုံမှန်အောင်တော့မေရန်ဒေါ်လာဒါကျွန်တော်ကတော့ကျော်တင်တဲ့အတန်းဒီကကျော်တော့ရတယ်ခုကတော့တန်း၃ခု90ဆိုပုံမှန်ကတော့ဈေးနှုန်းကရော့ပါတယ်ဆိုတော့တင်ဖို့တဲ့နေရာမှာကျွန်တော်အနေနဲ့ဒီဟိုပါပေါ့ဒေါ်ရင်တော့ဒီကျွန်တော်ကြီးကဒီဆန်တဲ့စကွဲမှာဂရိတ်ကြီးခွဲတာရှိတာပေါ့နော်ဆန်ဆိုရင်လည်းကျွန်တော်ကဆန်ကျော်တဲ့ဆန်ကျဲပေါ့နော်စကွဲပါဆိုရင်လည်းကျ
the world on my own, the movie where I'm yard. Be the mother, the world is 10 years in town. She. Do I know, General Hardy, the way out of
ကျွန်တော်မွေဥပ္ပကောကိုဒီကထားခွဲအဲ့တော့ပမာဏတော့တက်လာတယ်သူတို့လည်းပဲဈေးနှုန်းအနေနဲ့တော့အများကြီးတက်လာတာမရှိဘူးတကယ်အဲ့တော့လုံးလုံးစင်မှာတော့ဟိုဒီလက်သမားတွေဘက်ကတချို့ဟိုစိုက်ပျိုးစရိတ်ပေါ့နော်ဆရာဓာတ်မြေဩဇာတို့ဘာလို့ဈေးတက်လာတာရှိတယ်စိုက်ပျိုးစရိတ်ကလည်းဈေးတက်လာတယ်ဆိုတော့အခုရတယ်စပါးဈေးနဲ့သူတို့ရဲ့စိုက်ပျိုးစရိတ်နဲ့ကရောကာမိကြပါသလားသူတို့ဈေးွက်အန တရားစုခေါ်တာပေါ့နော်တရားစုမှာကျွန်တော်တို့ကအခုအခွင့်အရေးတော့မြေဩဇာနဲ့ပုဒ်သက်ဆရာတက်သွားတာပေါ့နော်အဲဒီနောက်ကတော့ဒီမြေဩဇာကုမ္ပဏီအနေနဲ့ဒီအကျိုးစနစ်နဲ့ပေးတာပေါ့နော်ကျွန်တော်တို့ဒီစဘာပေါ်တဲ့ချင်းပေးပေါ်တဲ့ချင်းမှာပေးပို့အဲပုံစံနဲ့လက်သမားတွေပြန်ယူတာရှိတယ်အခုကတော့ပုံစံပြောင်းသွားတယ်လက်ငင်းပေးတဲ့စနစ်ဖြစ်သွားတယ်ဒါဒီယူရီဒီကျန်းမြေဩဇာဖြစ်တယ် ာဒီဘက်တခြားယူရောပါနိုင်ငံတချို့ကတင်နေတယ်အခုယူကရိန်းတို့ဘာလို့ဆိုတယ်အခုဒါဟိုသူတန်းတော်ကကျွန်တော်ဝယ်လို့မရဘူးနော်တမောအဆင်မပြေတာနဲ့ဟိုလက်ရှိနေတာပေါ့လက်ရှိနေတာမှာတော့လေဒါပြည်ရင်းစံကြီးသွယ်စီရောတက်လာစပါးသေးတဲ့ဒါအခုလောဆယ်ဆိုတော့9သိန်းခွဲနဲ့10သိန်းကျားလောက်တော့ဟိုကပြောကြတယ်ဟိုပြောရရင်တော့လေဟိုတော်တော်မှုတွေ့ကြည့်ခဲ့တာဆိုတော့လေအဲ့လိုတော့လေကြိုးရတာခက်တယ်။ကိုညာစီတွေပေါ့နော်ကော့စီရတော့အများကြီးလေသမားတွေအတွက်ကလည်းကျွမ်းစုတွေများလာတယ်။ထည့်ရတာစီတွေကတက်လာတယ်။နောက်တစ်ခုကတည်ယူပို့ဆောင်မှာပေါ့နော်။ကျွန်တော်တို့ဒီမှာဒီတည်ယူပို့ဆောင်တဲ့နေရာမှာခုနကဓာတ်စီဒီဇယ်ဈေးတက်တဲ့ကြောင့်မလို့ဒီကားကမှဈေးတက်တယ်။နောက်တစ်ခုကကျွန်တော်တို့စပားနေပြီးကျွန်တော်ဆန်ပြစ်ပြန်ပြီးရိတ်ခွဲတဲ့နေရာမှာလည်းဒီမီးပြတ်တယ်ပေါ့နော်။မီးပြတ်တဲ့ကြောင့်မလို့ဒီကျိုးရတဲ့ကျွန်တော်တို့ဒီဂျန်နေတာကိုမီးစက်နဲ့လဲရတယ်အဲ့ဒီကူညာစီများတယ်တချို့ကတော့လေဒီအစာထိုးနဲ့နောင်စာပေါ့နော်ဂျက်စီဖိုင်ယာခေါ်တဲ့စကားကောင်းအနေထုတ်တယ်လက်ဖိတာဒါနဲ့သုံးနံမျိုးရှိတယ်ချုပ်ပြီးပြောရရင်တော့လယ်သမားရဲ့အနေနဲ့တော့တွက်စီခိုက်တာတော့မဟုတ်ဘူးပေါ့နော်သူကဈေးကတက်လာမှန်နေတယ်တခြားဒီကုန်စည်လုံးတွေတက်တဲ့ဟာပုံများတယ်နောက်တစ်ချက်ကတော့သူကဒါတော့နှစ်ခုဖြစ်နေတယ်ဒီစကားကြီးတက်ရင်ကောင်းလားကြံကောင်းလားဆိုလေဟိုလေသမားတွေကတော့စပါးလေးတက်ပဲစီတက်ကောင်းတယ်ပေါ့နော်သူတို့လည်းပဲဒီကသုံးဆွဲတဲ့လူတွေအနေနဲ့ကြတော့စပါးလေးပဲစီတွေဒါတက်လာတဲ့အခါကျရင်စပါးလေးတက်တဲ့အခါကျရင်ဆန်လေးတက်တဲ့အခါကျရင်ဒါလေးလုံးတက်တဲ့ဆိုပြီးပြဿနာရှိတယ်အခုလည်းကျွန်တော်တို့အနေနဲ့ဒါဒီကတဲ့ဒီရက်ပိုင်းမှာတစ်ပတ်လုံးနေပါမှာဆွေးနေနေကြတယ်ဘယ်လိုဆွေးနေလဲဆိုရင်ဒီဘက်ကဆိုးနေပတ်တဲ့ဒီဟိုထိန်းထိရုပ်တဲ့ဟာလုပ်ဖို့တော့မှဒီဆိုးဆိုးသူရရှိတယ်ဇဝဲလိုချူရည်ဟိုဘီဘာကပြေးဖို့တော့ဒါပြောကြတယ်ပြောလို့ဟာမျိုးဆိုတော့ဘီဘာကိုပြေးဖို့ဆိုရင်တချို့မင်းကြီးအားဝင်းကြီးမင်းကြီးဖွဲ့ချုပ်ကနေတချို့ကလည်းပြောကြတယ်ဗျာဒီနေ့မှရှားပါတယ်ဆိုတော့အဲ့တော့ပြောရရင်တော့ခုနလိုပေါ့ဆံမားရေကျွန်တော်တို့ကဒီဆံသေးစကွဲစီတက်သွားရင်တော့လေသူကဟိုပြောရင်ဒါဆိုးဝါးဆက်ဆက်ကတော့ဒါလက်မခံကြဘူးစားတော့လည်းကြည့်ကြည့်ဈေးကြီးမှကြောက်လို့ပေါ့နော်အဲ့တော့တစ်ခါပြန်ကြည့်ရင်လေဟိုလေသမားကြီးထုတ်တဲ့ဒီစိုက်ကွေးဆန်တို့စပါးတို့ကပဲမတက်တာပေါ့။ဒါနဲ့အားလုံးတက်တဲ့ခါကျရင်ကျွန်တော်တို့ကတို့တွေအတွက်ချေမကိုင်းဖြစ်ပါမယ်။လက်ရှိနေထားမှာတော့လေလက်သမားတွေအနေနဲ့တို့ရရင်တော့တွက်ချေကြိုက်ရတယ်လို့တော့ကျွန်တော်မမြင်သေးဘူးပေါ့နော်။ဘာလို့တိတ်ဈေးတက်သွားရင်လဲဒီဈေးတက်ချဖို့ဆိုရင်အစီအစဉ်ဒီလုပ်နေရတော့။
ဟုတ်ဆရာအဲ့တော့ဒီ export အလားလာကရောလက်ရှိအတိုင်းဆက်ကောင်းနိုင်မယ့်အလားလာရှိပါလားရှင်ဆရာ
။ export ကတော့ဆက်ကောင်းနိုင်တယ်။ကောင်းမယ်။ကောင်းနိုင်တဲ့အတွက်ကြောင့်မို့ကျွန်တော်တို့ကတခုပဲစိုးရိမ်နေရတာပေါ့နော်။ဒါအေးစိုးရပတ်တဲ့ကကျွန်တော်တို့ဆူနေတဲ့အချိန်မှာတချို့ဆန်နေတချို့သကွဲတွေပေါ့နော်ဒီဟာတွေကိုကျွန်တော်ကဒီဘီဝတင်ဖို့ကပြုတင်မပြုတင်ဆိုတာကျွန်တော်ကဒါအခုပြောလာကြရှိတယ်ဟိုအများချို့ဌာနတွေကတော့ခုနကျွန်တော်ပြောတဲ့အတန်းချင်းဆန်တန်းချင်းသကွဲဘီဝကိုပို့တင်တယ်ပေါ့နော်ဟိုဒီပုံမှန်တင်ဖို့နေတဲ့ဒီ25မှတ်ယူယူဒါနဲ့နောက်တစ်ခါ B1 2နဲ့ B2 3 4ပေါ့နော် animal feed သကွဲတို့ဟာမျိုးတွေဘီဝကိုပို့တင်ဖို့ဆိုတဲ့ဟာမျိုးတွေဒါဟုတ်ထွက်လာတယ်အဲ့တော့ပြောရရင်တော့ဒီဘဝယ်နေနေကတော့ demand ရှိတယ်။တော့ဒီစတဲ့မကပါဘူးကျွန်တော်ကပဲလို့ကြောင်းလို့လေကျွန်တော်တို့ကပြောရရင်ဒီတစ်ခါတော့တော့ပူတက်တယ်ဆန်သေးတဲ့စားရင်ပဲပြီးကြောင်းသေးလို့နှစ်စားလောက်တက်တာပေါ့နော်။တရားရတယ်တော့ဟိုဈေးတက်တဲ့ပုံစံရှိတယ်။အဲ့တော့ပြောရရင်တော့ export အနေနဲ့ကတော့ demand ရှိတယ်။ဒီနိုင်ငံကပါလေဒီဝယ်သူအားရှိတယ်။နောက်လက်ရှိရုရှားယူကရိန်းစစ်ပွဲကြောင့်လည်းပုံပြမှဒီဈေးနှုန်းတက်တဲ့ဒေတာရှိတယ်။
မတ်တင်ကြီးထိုက်တင်ကြပေးခဲ့တာပါခင်ဗျ။ VO American အတန်းကနေတင်းနှလာနေကြပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။တက်တန့်ရောင်သတင်းလွှာကိုမတင်ပြခင်အခုဆက်ပြီးတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။န နှလုံးခုံရုတ်တရက်ရက်သွားသူတွေရှိရာနှလုံးပုံမှန်ပြန်ခွန်အောင်လုပ်ပေးတဲ့စက်တီအများဆုံးရအောင်ဆွီဒင်နိုင်ငံမှာအဝေးထင်းဒရုန်းရင်နဲ့စမ်းသပ်ပို့ပေးနေပါတယ်အရေးပေါ်အသက်ကြီးရာတွေအများပို့ဖို့လိုအပ်တဲ့နေရာတွေစီဒရုန်းရင်နဲ့မကြခင်မှာကြည်ကြပြန့်ပြန့်ပို့ပေးနိုင်ဖို့ရည်ရွယ်စမ်းသပ်နေတဲ့အကြောင်းအေပီသတင်းဆောင်မဟုတ်အခြေခံပြီးမဆုမြတ်မောင်ကပြောပြပေးပါမယ်ခင်ဗျာ
ရုတ်တရက်နှလုံးခုန်ရပ်သွားသူတွေနှလုံးပြန်ခုန်ပြီးတော့အသက်ရှင်အောင်လုပ်ဖို့မင်းနစ်တိုင်းဟာအရေးကြီးပါတယ်။ဒါကြောင့်ဆွီဒင်နိုင်ငံစတော့ခေါမ်မြို့တော်ကကယ်ရိုလင်းစကာစေတုဒက်နာသိပ္ပံဆွီဒင်နိုင်ငံအရေးပေါ်အကူအညီပေးရထာနာနဲ့အဝေးတိုင်းဒရုန်းယာဉ်ကုမ္ပဏီအေဗာဒရုန်းတို့ပေါင်းပြီးတော့အသက်ကယ်နှလုံးခုန်ဆက်ပေးဖို့
With the autonomous system that can start instantly and
have waiting sine phit de twa po bo che chin lou nai ma de yin jaw pai so mu shaung sia mu lo de twa se yong ga ri the lo ya ko a mya ji po myan myan yauk twa nai ma de du na ko pyu su bo se yong ga ko le do ba de da mae na long khon phan aw lou pe nai de aed set twi ko minute bai po so aw a yauk po pe nai yin ko a mya ji thauk ku phit ba de attention nong ga ta minute ko 30 ya gai nong law po ne twa nai ji shi ya mo minute taw mo hout de
နှလုံးပုံမှန်ပြန်ခုန်အောင်လုပ်ပေးနိုင်တဲ့ AED ဆက်တွေကိုအခုလိုမျိုး drone ရင်နဲ့ပို့ပေးနေတဲ့စမ်းသပ်မှုကို 2019 ခုနှစ်ထဲကစလုပ်နေတာပါတယောက်ယောက်နှလုံးအမောဖောက်နေလိုပဲဖြစ်ဖြစ်နှလုံးခုန်ရပ်သွားလိုပဲဖြစ်ဖြစ်အရေးပေါ်နံပါတ်ကိုဖုန်းဆက်အကူအညီတောင်းတာနဲ့သူတို့ရဲ့စမ်းသပ် area ရဲမှာရှိနေတဲ့ဆိုရင်အသက်ကယ်နှလုံးခုန်ဆက် AED ဆက်ကိုလူနာတင်ရင်ထက်ကို 2 မိနစ် 3 မိနစ်လောက်ပူဆောပြီးတော့အရောက်ပို့ပေးနိုင်တယ်လို့အစမ်းစီစဉ်လုပ်နေကြသူတွေကပြောပါတယ်။ပို့ရမယ့်နေရာရောက်ရင် drone ရင်ကမီတာ 30 လောက်အထိနှိမ့်အောင်ပြန်ပြီးတော့ပါလာတဲ့ဆက်ကိုလွှတ်ချပေးလိုက်တာပါ။ဆေးရုံတွေနဲ့ဝေးတဲ့နေရာမျိုးအထက်မြင့်အဆောက်အဦးတွေသိမ့်မရှိပဲ drone ရင်ပြန်ဖို့လွယ်တဲ့နေရာမျိုးတွေမှာဒီစနစ်ကိုသုံးတာအကောင်းဆုံးဖြစ်တယ်လို့စမ်းသပ်အစီအစဉ်ကိုလုပ်ပေးနေကြသူတွေကပြောပါတယ်။
When they put that pin on the map.
ညဘုံမှာပို့မယ့်နေရာကိုအတိအကျယူလိုက်တာနဲ့ drone ရင်ကဆက်ပို့ပြရမှာဘယ်နေရာလဲဆိုတာလူလျောက်သိပါတယ်။drone
ရင်တွေကဘက်ထရီသုံးရတာဖြစ်တယ်လို့မိုးရွာလေတိုက်စတဲ့အခြေအနေမျိုးတွေမှာပြန်နိုင်ဖို့ခက်ခဲတဲ့ကန့်သတ်ချက်တွေတော့ရှိပါတယ်။ဒါပေမဲ့အရေးပေါ်အသက်ကယ်ဖို့လိုအပ်လာချိန်မျိုးမှာအသက်ကယ်ဆက်ကိုလူနာစီအမြန်ဆုံးအရောက်ပို့နိုင်ဖို့နီလန်းသစ်တွေရှာဖွေဖို့လိုအပ်တယ်လို့ Carol Linska စေတုတေသနာသိပ္ပံကတွဲဖက်ပါမောက်ခါကရှင်းပြပါတယ်။
We know that if it's possible to use an AED within the first 3-5 minutes
ပထမ 3 မိနစ်ကနေ 5 မိနစ်အတွင်း AED ဆက်ကိုသုံးနိုင်မယ်ဆိုရင် လူနာသက်ရှင်နှုန်းက 50 ရာခိုင်နှုန်းလောက်ရှိပါတယ်။ဒါကြောင့်ဒီဆက်တွေကိုနှလုံးရက်သွားပြီးမိနစ်ပိုင်းအတွင်းမှာအရောက်ပို့ပေးနိုင်အသုံးပြုနိုင်မယ်နည်းလမ်းတွေရှာဖို့လိုအပ်ပါတယ်။
Sweden နိုင်ငံမှာရုတ်တရက်နှလုံးခုန်ရက်လို့အရေးပေါ်ကိုအကြောင်းကြားမှုပေါင်း၁နှစ်ကို၆ထောင်လောက်ရှိပြီးတော့အဲ့ဒီထဲက၁၀ရာခိုင်နှုန်းလောက်ပဲအသက်ရှင်ကြတယ်လို့သူကပြောပါတယ်။အဲ့လိုမျိုးရုတ်တရက်နှလုံးခုန်ရက်သွားကြသူ 80 ရာခိုင်နှုန်းက၄အင်တွေမှာဖြစ်လို့အရေးပေါ်နှလုံးပြန်ခုန်အောင်လို့လုပ်ပေးတဲ့ဆက်လည်းမရှိကြပါဘူး။အခုလို drone ရင်သုံးပြီးစမ်းသပ်တဲ့အစီအစဉ်မှာပထမဆုံးအောက်အောင်မြင်မြင်အသက်ကယ်နိုင်ခဲ့တာကတော့အသက် 82 နှစ်အရွယ်အမျိုးသားဖြစ်ပါတယ်။ Dr. Mustafa Ali အလုတ်သွားတဲ့လမ်းမှာအမျိုးသားတအူအိမ်ရှိမှာလဲကြနေတာတွေ့ခဲ့လို့စမ်းသပ်ကြည့်တော့ရုတ်တရက်နှလုံးခုန်ရပ်သွားတယ်ဆိုတာသိရတဲ့အတွက်အရေးပေါ်ကိုဖုန်းဆက်အကူအညီတောင်းခဲ့တာဖြစ်ပါတယ်။
Two minutes or come in, I think something in the air. But it's not heard like an helicopter.
တမင်းနဲ့နမင်းလောက်တွင်လေပေါ်မှာတခုခုပြန်နေတဲ့အတံကိုကြားရပါတယ်။ရဟတ်ရင်မျိုးလည်းမဟုတ်ပါဘူးဆိုပြီးမော့ကြည့်လိုက်တော့ drone ရင်ကိုတွေ့ရပါတယ်။ပထမတော့ဒီနားမှာရုပ်ရှင်များရိုက်နေကြတာလားလို့စိတ်ထဲဖြစ်မိပါတယ်။ဒါပေမဲ့အလမ်း center ကနေ AED
ဆက်ပို့လိုက်တာလို့လမ်းပြောတော့မှကျွန်တော်ဆက်ကိုသွားကောက်ယူလိုက်ပါတယ်။အခုညတောင်းတဲ့ဆက်သွယ်မှုရခြင်းကနေနှလုံးပြန်ခုန်အောင်လုပ်ပေးတဲ့ဆက်အရောက်ပို့နိုင်ချိန် 3 မိနစ်ပဲကြာတယ်လို့
People are willing to help and if we just can
refine the system to aid
our people. We have to refine the system to aid our people. We have to refine the system to aid our people. We have to refine the system to aid our people. We have to refine the system to aid our people.
ပိုပြီးကူညီနိုင်တဲ့အခြေအနေမျိုးတွေဖြစ်လာမယ်လို့ထင်ပါတယ်။သူတို့ရဲ့စမ်းသပ်မှုအရာဒရုန်းရင်တွေကလူနာတင်းရင်ထက်ကိုပြင်းမြနှစ်မိနစ်လောက်ဆော့ပြီးဆက်တွေကိုအရေးပေါ်လိုအပ်နေတဲ့စီကိုပိုပြီးနိုင်ပါတယ်။လေးမိနစ်လောက်ထိဆော့ပြီးပိုပြီးနိုင်အောင်ကြိုးစားမယ်လို့စမ်းသပ်အစီအစဉ်လုပ်နေကြသူတွေကပြောပါတယ်။ဒရုန်းတွေသုံးပြီးအရေးပေါ်နှလုံးခုန်ဆက်ပိုပြီးတဲ့နောက်တစ်
a part of normal emergency services in the future.
ဒီစနစ်ကအနာဂတ်ရေပေါ်ဝန်ဆောင်မှုလုပ်ငန်းတွေမှာပုံမှန်ဝန်ဆောင်မှုတစ်ခုဖြစ်လာမယ်လို့ကျွန်တော်အသေးချာယုံကြည်ပါတယ်ဒီလိုစနစ်တွေနောက်ကျရင်နေရာတိုင်းမှာရှိလာမယ်လို့ကျွန်တော်မြင်ပါတယ်။ AED ဆက်မှာမဟုတ်ပါဘူး။ရေးပေါ်လိုတဲ့နေရာတွေကိုအမြန်ရောက်အောင်တခြားအရာတွေကိုလည်းပို့ပေးလို့ရပါတယ်
။ခန္ဓာကိုယ်နဲ့ဓာတ်မတည့်တာတစ်ခုခုကိုထိမိစားမိလို့အသက်အလျက်ဆိုးရိမ်တဲ့အထိဖြစ်သူတွေအတွက်အရေးပေါ်အသက်ကဆေးထိုးအပ်လို့အသက်ကနိုင်တဲ့တခြားပစ္စည်းအမျိုးစုံကိုလည်းဒရုန်းယာဉ်တွေနဲ့ပို့ပေးနိုင်မယ်လို့သူကယုံကြည်နေပါတယ်။အခုလိုမျိုးအဝေးထိန်ဒရုန်းယာဉ်တွေပို့ဆောင်ပေးတဲ့စနစ်ကိုဆွီဒင်နိုင်ငံမှသာမကဥရောပတခြားနိုင်ငံတွေမှာပါချက်ထွက်ခိုင်းဖို့လဲမျှော်လင့်နေကြပါတယ်ရှင်ကျွန်မစုမြတ်မောပ
ါမစုမြတ်မောစီစဉ်တင်ဆက်တဲ့ဘလော့ဂါလေးပြောသမျှအစီအစဉ်ကိုနားဆင်ကြကြရတာပါခင်ဗျာပြည်အမေရိကန်တန်ကနေတနင်္လာနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါအခုဆက်ပြီးတော့သက်တမ်းရောင်သတင်းလွှာကိုတင်ပြပေးပါဦးမယ်ကမ္ဘာတလွှာကထင်ပေါ်ကြော်ကြားသူတွေနဲ့အမှုပညာရှင်တွေရဲ့သတင်းတူတူထော်တာလေးကိုမအေးတန်တာကျော်ကစူးစီးတင်ပြပေးထားပါတယ်ခင်ဗျာ
မင်္ဂလာပါရှင်အားလုံးစိတ်လက်ပြောရွှေပေါ်ပါကြပါစေကမ္ဘာရင်ကျင်းမှုရည်စည်းမှာခေတ်စားနေတာတွေချင်ပေါ်ကြော်ကြားသူတွေနဲ့အနုပညာလောကကသတင်းတူတူတွေကိုတက်တက်ရောင်သတင်းတော်မှာပြောပြပေးသွားပါမယ်ကျမအေးသနာကျော်ပါ
ယူကရိန်းနိုင်ငံကာကီဖ်မြို့ကလုံခြုံရေးဌာနအဆောက်အုံဘုံကျဲတိုက်ခိုက်ခံရတော့သူ့ရဲ့ဘေးကအဆောက်အုံအနုပညာပြားလိုက်ထိခိုက်ပျက်စီးမှုတွေရှိခဲ့ပါတယ်။ပောက်ခွဲမှုအချိန်ကဘေးကနေမဲ့ကျုံအနုပညာပြားလိုက်အဆောက်အုံရဲ့မှန်ပတင်းတွေတကားတွေကွဲကြေသွားစီပြီးတော့ပြားလိုက်မှာရှိတဲ့တံမှုအရင်ကြီးတဲ့အနုပညာလက်ရာတွေကိုလည်းမိရန်တတအခန်းကြီးတွေကိုထည့်သိမ်းလိုက်ရပါတယ်။ပြားလိုက်မှာ1980ခုနှစ်ကတည်းကအလုံးလုံးလာတဲ့ပြားလိုက်ညွန်ကြားရင်မှုဗလန်တီနာမစ်ကီနာကတော့ရုရှားကအရန်လူနေမှုအဆင့်တန်းနေနေတာပေါ့မှာရင်ကျင်းမှုအဆင့်တန်းတကယ်ရှိပါရဲ့အခုပဲကြည့်ပါဘလောက်ရင်ကျင်းမှုအဆင့်တန်းမြင့်လဲသိနိုင်ပါတယ်လို့ပြောသွားပါရဲ့ပြားလိုက်ရဲ့နိုင်ငံသားနုပညာလက်ရာဌာနအကြီးအကဲမာရီနာဖီလာတိုဗာကတော့သူကိုယ်တိုင်လည်းမျိုးလေကြရတဲ့သိမဝေးတဲ့နေရာမှာနေတာပါသူနေတဲ့တိုက်တစ်ခုလုံးလေထဲမြောက်သွားသလိုတုံခါသွားလိုက်တာသွားပြီအကုန်လုံးသွားပါပြီလို့တွေးလိုက်မိပါတယ်ဘလို့စိတ်ကူးနဲ့များဒါမျိုးလုံးနိုင်လည်းမသိပါဘူးဘာမှကိုပြောစရာမရှိတော့ပါဘူးလို့ပြောသွားပါတယ်။ရုရှားဟာယူကရိန်းနိုင်ငံကိုစပြီးဝင်တိုက်တဲ့အချိန်ကစပြီးတော့မြို့ကြီးတွေကိုတမြို့ပြီးတမြို့အပြေးသိမ်းဖို့လုပ်နေတာဖြစ်ပါတယ်။ဟောလိဝုဒ်နာမည်ကျော်ဇနီးမောင်နှံဖြစ်တဲ့မင်းသားဘရက်ပင်နဲ့မင်းသမီးအန်ဂျယ်လီနာဂျိုလီတို့ကွဲကွာသွားပြီးတဲ့နောက်မှာမင်းသမီးအန်ဂျယ်လီနာဂျိုလီကသူတို့နှစ်ဦးပိုင်းပြင်သစ်ကစပစ်ချံကိုသူ့အပိုင်းကိုပိုင်းလိုက်ရောင်းချလို့ဆိုပြီးတော့ဘရက်ပင်ကတရားစွဲတယ်လို့သတင်းတွေမှာဖော်ပြနေပါတယ်။ဖြစ်တဲ့နိုင်ငံတောင်ပိုင်း Corinth ရွာလေးမှာတည်ရှိတဲ့ Chetun Mirova စပစ်ချံကိုသူတို့2008ခုနှစ်ကဝယ်ယူထားခဲ့တယ်လို့အမေရိကန်သတင်းတွေမှာဖော်ပြပါတယ်။သူတို့နှစ်ဦး2014မှာလက်ထက်တော့လဲအိမ်မှာလက်ထက်တာဖြစ်ပါတယ်။ဒါပေမဲ့2016မှာသူတို့ကွာရှင်းပြက်စဲခဲ့ကြတော့တော်တော်ကိုတင်းတင်းမာမာနဲ့ပြဿနာတွေတက်ခဲ့ကြတာပါ။ဒီနေ့မှာဖော်ပြတဲ့ဆာရွက်ဆာရဲနေအရာဆိုရင်တော့မင်းသမီးဂျိုလီကပြီးခဲ့တဲ့အောက်တိုဘာမှာရုရှားတတိယူရီရှက်ဖလာပိုင်းနဲ့လူဇမ်ဘတ်နိုင်ငံအခြေဆိုင်ဝိုင်းရက်ထုတ်လုပ်တဲ့ကုမ္ပဏီကိုသူပိုင်နဲ့အပိုင်ကိုရောင်းချခဲ့တယ်လို့ပါရှိပါတယ်။အဲဒီစပစ်ချံကိုဘရက်ဘစ်ကအရန်ကြိုက်တဲ့အပြင်ဝိုင်းထုတ်လုပ်တဲ့လုပ်ငန်းနဲ့ဘရက်ဘစ်ဥဆောင်မှုအောက်မှာအရန်အောင်မြင်ပြီးတော့တန်ပေါင်းများစွာနဲ့လဲပတ်နေတဲ့နိုင်ငံတကာလုပ်ငန်းကြီးတစ်ခုဖြစ်နေရောက်လာခဲ့တယ်။ဒေါ်မှနာမည်ရတဲ့ရိုဇီဝိုင်းကိုထုတ်လုပ်ရောင်းချနေနိုင်ပြီလို့ရာရေးဆိုင်ရာအိစာရဲဆာရဲနေမှာပြောထားတာကိုမီဒီယာတွေမှာဖော်ပြနေကြတာပါအခုတော့ graphic ကိုလည်းမတိုင်းမင်းဟိုဘက်ကရုရှားလုပ်ငန်းရှင်တွေဒီလုပ်ကိုချုပ်ကန်မှုလှုပ်လာနိုင်နေစွာသိရတာနဲ့အန်ဂျယ်လီနာဂျိုလီကသူ့ရောင်းချင်တယ်လို့ရောင်းချလို့ရောင်းအားကိုထိခိုက်သွားနိုင်အောင်လုပ်စီတာဖြစ်တယ်လို့
တရားရေးဆိုင်ရာဆာရွက်စာရဲနေမှာပြောထားပါရယ်ဒီဆာရွက်စာရဲနေနဲ့ပတ်သက်လို့သူတို့ရဲ့ကိုယ်စားလှယ်တွေကိုရိုက်တာသတင်းကဆက်သွယ်ပြီးတော့မေးမြန်းတဲ့အခါမှာတော့ဘာမှတုံ့ပြန်ဖြေရှင်းချက်မရရှိခဲ့ပါဘူးရှင်Took my crew to Japan, party like Kardashian. Took my besties to LA, where the girls like to play. We put our hoodies on in Philly, where we started acting silly. Then we headed out to China, Taylor said that's where we find it. ဒီတက်တော့ရွေးလောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်ဒီသတင်းတော်ကိုရုပ်ရောတန်ရောအပြည့်စုံကြည့်နေတဲ့ဆိုရင်ရုပ်မြင်သံကြားမှာစနေနေ့ထုတ်လွှင့်တဲ့ VOA အပတ်စဉ် TV မဂ္ဂဇင်းအစီအစဉ်မှာကြည့်နိုင်ပါသေးတယ်VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါလိမ့်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်။မအေးတနာကြောင့်တင်ပြပေးခဲ့တာပါခင်ဗျာ။ဒီကနေ့အတွက်အပတ်စဉ်ကားတွေကတော့ဒီလောက်ပါပဲ။ VOA American အတန်းရဲ့တင်းနယ်လာနေညပိုင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်။အခုဆက်ပြီးတော့နောက်ဆုံးရရှိထားတဲ့သတင်းအချင်းချုပ်ကိုတင်ပြပေးပါဦးမယ်ခင်ဗျာ။တပ်ဖြတ်မှုမြန်မာစစ်တပ်ဟာလူမျိုးရုံးတပ်ဖြတ်မှုကိုကျူးလွန်ခဲ့တယ်လို့ဒီကနေ့တင်းနယ်လာနေမှာအမေရိကန်ကတရားဝင်ကြေညာလိုက်ပါတယ်။ Washington DC မြို့မှာရှိတဲ့ဂျူးတွေကိုအစုလိုက်အပြုံလိုက်တပ်ဖြတ်ခဲ့မှုအောက်မေ့ပွဲပြတဲ့ Holocaust Museum မှာအမေရိကန်နိုင်ငံရေးဝန်ကြီး Anthony Blinken ကအဲ့ဒီလိုပြောကြားလိုက်တာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုဟာလူမျိုးရုံးတပ်ဖြတ်မှုခုနှစ်ခုကိုဆုံးဖြတ်ကြေညာခဲ့ပြီးပါပြီ။ဒီကနေ့ရှစ်ခုမြောက်ပါမြန်မာစစ်တပ်ဟာရိုဟင်ဂျာတွေအပေါ်လူမျိုးရုံးတပ်ဖြတ်မှုကျူးလွန်ခဲ့တယ်လို့ကျွန်တော်ဆုံးဖြတ်ချောင်းကြေညာအပ်ပါတယ်လို့နိုင်ငံရေးဝန်ကြီးဘလင်ကင်ကပြောကြားသွားခဲ့ပါတယ်။အမေရိကန်နိုင်ငံရေးဝန်ကြီးဟာပြလိုက်မှပြထားတဲ့လူမျိုးရုံးတပ်ဖြတ်မှုတို့တွားရလမ်းပြပွဲကိုလည်းကြည့်ရှုခဲ့ပါတယ်ခင်ဗျာ။မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်ကမ္ဘောဒီးယားနိုင်ငံရေးဝန်ကြီးဟာဒီကနေ့တနင်္လာနေ့မှာနေပြည်တော်ကိုရောက်ရှိခဲ့ပြီးဗိုလ်ချုပ်မှုကြီးမြောင်လိုင်နဲ့တွေ့ဆုံခဲ့ပါတယ်။၃ရက်ကြာခီးစဉ်မှာကမ္ဘောဒီးယားနိုင်ငံရေးဝန်ကြီးနဲ့အတူအာဆီယံအတွင်းရေးမှူးချုပ်လင်ကျောက်ခွိုင်လဲလိုက်ပါလာခဲ့ပါတယ်အာဆီယံကချမှတ်ထားတဲ့ဘုံသမောတူညီချက်၅ရပ်အကောင့်ထည့်ဖို့ရေးလူသားချင်းစာနာထောက်ထားမှုအကူအညီပေးရေးအတွက်လိုအပ်တဲ့အခြေအနေတွေနဲ့အာဆီယံနဲ့ပူးပေါင်းဆောင်ရွက်ရေးတို့ကိုဆွေးနွေးခဲ့ကြတယ်လို့စစ်ကောင်စီရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျမာရီယိုပိုမြို့ကိုတနင်္လာနေ့မှာနောက်ဆုံးထားလက်နက်ချဖို့ရုရှားကရာဇသံပေးထားတာကိုယူကရိန်းကပယ်ချလိုက်ပါတယ်ဒီအချိန်မှာပဲရုရှားတပ်တွေကယူကရိန်းမြို့တော်ကီဖ်ကိုပို့ပြီးတော့တိုက်ခိုက်လာနေပါတယ်လက်နက်ချဖို့စကားပြောစရာမရှိပါဘူးရုရှားတွေကိုပြောပြထားပြီးပါပြီလို့ယူကရိန်းဒုတိယဝန်ကြီးချုပ်အီရီနာပါရာရှိုကယူကရိန်းနီးယားပရာဗာသတင်းစာကိုပြောပါတယ်မာရီယိုပိုမြို့ကနေလူတွေထွက်နိုင်အောင်လမ်းကြောင်းဖွင့်ပေးတယ်လို့သူကတောင်းဆိုပါတယ်တနင်္လာနေ့အာယုံမတက်မီမှာလက်နက်ချဖို့အတွက်ရုရှားကရာဇသံပေးထားတာပါခင်ဗျာယူကရိန်းဒုက္ခတဲ့3.5သန်းနီးနီးအရေအတွက်ဟာသူတို့လက်ခံနိုင်စွမ်းကုန်တဲ့အဆင့်ကိုရောက်နေပြီလို့ဗဟုဥရောပတိုင်းပြည်တွေကတာဝန်ရှိသူတွေကတင်းငင်တွေကပြောလိုက်ကြပါတယ်ယူကရိန်းဒုက္ခတဲ့အများစုဟာပိုလန်ဆလိုဗာကီးယားရူမေးနီးယားနဲ့ဟန်ဂရီနိုင်ငံတွေရဲ့နေဆက်တွေကိုရောက်လာခဲ့ကြပါတယ်ပိုလန်နိုင်ငံတွေကိုဝင်ရောက်လာတဲ့ဒုက္ခတဲ့2သန်းကျော်ရှိပါတယ်လူဦးရေ3.8သန်းရှိတဲ့မြို့တော်ဝါဆော့ရဲ့လူဦးရေဟာ18ရာခိုင်နှုန်းမြင့်တက်သွားတယ်လို့ပိုလန်တာဝန်ရှိသူတွေကပြောပါတယ်ခင်ဗျာခီးစဲ133ဦးတင်ဆောင်လာတဲ့ China Eastern လေကြောင်းလိုင်းက Boeing 737ခီးစဲတင်လေယာဉ်ဟာကွမ်ရှိပြည်နယ်ဝူကျိုးမြို့နီးကတောင်တန်းနေပေါ်ဒီကနေ့ပြတ်ကျသွားခဲ့တယ်လို့တရုတ်အစိုးရပိုင်းသတင်းတွေမှာပြောပါတယ်။လေယာဉ်ပြတ်ကျရာနေရာကိုရှာဖွေကယ်ဆယ်ရေးအဖွဲ့တွေတွားရောက်နေပြီးလက်ရှိမှာတော့သေဆုံးသူနဲ့ထိခိုက်ဒဏ်ရာရသူဘယ်နှယောက်ရှိသလဲဆိုတဲ့သတင်းတော့ချက်ချင်းထွက်မလာသေးပါဘူးခင်ဗျာ။ဒီကနေ့အတွက်နောက်ဆုံးရရှိထားတဲ့သတင်းအချင်းချုပ်ကတော့ဒီလောက်ပါပဲ။ VOA American တန်ရဲ့တင်းနယ်လာနေညပိုင်းအစီအစဉ်တွေကိုနားဆင်နေကြရတာပါ။ဒီကနေ့အတွက်စီစဉ်ထုတ်လို့ရမှုကမဆုမြင်ဖြစ်ပြီးတော့ဆက်ပိုင်းဆိုင်ရာနဲ့ရုပ်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ El Santos နဲ့ PJ Elliot တို့ဖြစ်ကြပါတယ်။ကျွန်တော်ကတော့ဇောင်းဝင်လိုက်ပါခင်ဗျာ။ VOA ကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးပေးရနေခတ်သိမ်းကင်းဝေးပြီးတော့လူဝင်ဆန္ဒတွေအများဆုံးပြည့်ဝနိုင်ကြပါစေခင်ဗျာ။
This program has come to you from the Voice of America, Washington.